Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဧပြီလ5ရက်တကြနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 3240 48နဲ့ line meter 190 kHz 1595အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်ဗျာပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါ။မက္ကဆီကိုနယ်စပ်ကိုပိတ်ပင်မယ်လို့မပြတ်ချင်းချောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကချက်သတင်းနေမှာတော့ဆက်မချင်းချောက်တော့ပဲ။မူရစေရီနဲ့တရားမဝင်ရောက်သူတွေတားဆီးဖို့မက္ကဆီကိုကိုအချင်းတစ်နှစ်ပေးလိုက်ပါတယ်။ဘရိညာဒုက္ခသည်တွေမြန်မာနိုင်ငံပြန်ဖို့ဖို့အိန္ဒိယဆုံးဖြတ်ချက်အတွက်စိတ်ပြေချမ်းကုလသမဂ္ဂအထူးကိုယ်စားလှယ်9ရက်ပူးတွဲကြေညာချက်အတွက်အိန္ဒိယအစိုးရကပြစ်ဒဏ်ဝေဖန်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမခွန်ရယ်။
ကောင်းပါပြီရှင်ဆက်ပြီးနားဆင်ရမယ့်သတင်းစာရီထဲမှာတော့ရခိုင်ပြည်နယ်မှာမြမတပ်မတော်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပေဆုံးဒဏ်ရာရနေတာတွေရှိသလိုခီးသွွားလုပ်ငန်းလည်းကျဆင်းလာနေတဲ့အခြေအနေကိုသိကြရမှာဖြစ်သလိုနိုင်ငံတကာသတင်းစာရီမှာတော့ဗင်နီဇွဲလားနိုင်ငံဟာအမေရိကန်နဲ့ရုရှားနိုင်ငံတွေရဲ့တိုက်ပွဲမှာတဆင့်ခံဖြစ်လာနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ
် This is a big power kind of a confrontation now when you look at the Russians moving in defiance of US warningsAnd quite frankly, the Chinese, I understand.
American Enterprise Institute ကသူတေတီတူရဲ့ပြောပြချက်နဲ့တူနားဆင်ရမှာပါ။တခါ American နဲ့တူဒီနိုင်ငံခြားဆက်ဆံရေးအခြေအနေကမ္ဘာမှာဘယ်ဒေသမှမဆိုအမျိုးသားတွေထက်အမျိုးသမီးတွေက၄နှစ်ခွဲနေပါပို့ပြီးတော့အသက်ရှည်ကြတာပါကြောင့်ပါလဲ။ကမ္ဘာမှာအလင်းမြန်ဆုံးအရေးပြောကြနေတဲ့ရေခဲတောင်ကြီးဟာအခုတော့ရေတွေပြန်ခဲပြီးရေခဲပြင်ဧရိယာလည်းပို့ပြီးတော့ကျယ်ပြန့်လာနေတဲ့အကြောင်းစတဲ့သတင်းတွေနားဆင်ရမှာပါ။အခုရင်ဆုံးတော့တောက်ကြနေမနေ့ကထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင
်။အမေရိကန်နိုင်ငံနဲ့ကိုတရားဝင်လာရောက်မှုတွေမရှိစေဖို့အတွက်တောင်ဘက်ကမက္ကဆီကိုနယ်စပ်ကိုချက်ချင်းပိတ်ပင်မယ်လို့ချင်းချောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကကျက်သပရီနေမှာတော့ဆက်ချင်းချောက်တာတွေမလုပ်တော့ဘဲအမေရိကန်နိုင်ငံထဲမူရဆေးနဲ့တရားဝင်လာရောက်သူတွေတားဆီးဖို့အတွက်မက္ကဆီကိုကိုအချိန်တစ်နှစ်ပေးလိုက်ပါတယ်။ဒါ့အပြင်မတားဆီးနိုင်ရင်တော့ကားတင်သွင်းမှုတက်အခွန်ကောက်ခံမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။သမ္မတထရမ့်ကဒီနယ်စပ်ကိုပိတ်ပင်မှာဖြစ်ကြောင်းသူ့ Twitter ကနေရက်တော်ကြာပြောဆိုနေတဲ့အတွက်ဒီလိုပိတ်ပင်ရင်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးအတွက်တိတိတသားတက်ရောက်မှုတွေဖြစ်လာနိုင်တယ်လို့သမ္မတအင်ဂျီရောစီးပွားရေးအကြံပေးတွေနဲ့ Republican လွှတ်တော်အမတ်တွေကသမ္မတကိုသတိပေးနေကြတာပါ။ဒီနေ့ကို American Dollar 1.8 billion ဘူးလောက်နေဆက်ကျော်ဖြတ်စီးဆင်းနေတဲ့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေနဲ့အတူတန်းတဝက်လောက်ရှိနေတဲ့တရားဝင်အလုပ်သမားတွေ၊ကျောင်းသားတွေ၊ဈေးဝယ်တွေနဲ့ခီးတွားတွေနေဆက်ကျော်ဖြတ်လာရောက်မှုကိုမထိခိုက်စေဘဲဒီလိုတရားဝင်လာရောက်သူတွေတားဆီးဖို့အတွက်သမ္မတ Trump ဘယ်လိုလုပ်နိုင်မလဲဆိုတာကိုသမ္မတအင်ဂျီရောအရာရှိတွေကနှီးလန့်ရှာဖို့အတွက်စူးစမ်းနေကြတာဖြစ်ပါတယ်။မက္ကဆီကိုအနေနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေဖြစ်တဲ့ဂွာဒီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဗေဒိုကနေမက္ကဆီကိုကိုဖျက်ပြီးအမေရိကန်နိုင်ငံထဲလာဖို့လုပ်နေတဲ့ရွှေပြောင်းလူအုပ်စုကြီးတွေရဲ့လမ်းကြောင်းကိုမက္ကဆီကိုကသူတို့ရဲ့တောင်ဘက်နယ်စပ်ကနေချက်ချင်းတားဆီးနိုင်တယ်လို့လဲသမ္မတကအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတင်ရုရှားစစ်ဖွဲ့မှုဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှုရဲ့အစီရင်ခံစာထဲမှာရှင်းနေကြောက်ကြောက်ချက်ချတာတာထက်သမ္မတကိုထိခိုက်စေတာတွေပါနေတယ်လို့စုံစမ်းစစ်ဆေးသူတချို့ကပြောခဲ့တယ်လို့အမေရိကန်သတင်းစာကြီးတွေကဖော်ပြလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးအဖွဲ့ဟာရွေးကောက်ပွဲမှာနိုင်ရဖို့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ကြောင်းဆွဆွဲချက်တွေကိုစုံစမ်းထားတဲ့အစီရင်ခံစာအပေါ်စာမျက်နှာ၄မျက်နှာပါသုံးသက်ချက်ကိုတော့ရှင်းနေကြောက်ဝီလျံဘားကမတ်လ24ရက်နေ့ကပဲထုတ်ပြန်ခဲ့တာပါ။သုံးသက်ချက်မှာတော့သမ္မတထရမ့်ဒါမှမဟုတ်စီးပွားရေးအဖွဲ့နဲ့ပတ်သက်သူတွေဟာရုရှားနဲ့ပူးပေါင်းကြံစည်တဲ့အထောက်အထားမျိုးကိုနှစ်နီးပါးစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရော့ဘတ်မူလာနဲ့အဖွဲ့ကတွေ့ရှိခဲ့တာမရှိကြောင်းဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုတွေကိုသမ္မတကဥပဒေချိုးဖောက်ပြီးဆော့ဖက်ခဲ့ကြောင်းအထူးစုံစမ်းစစ်ဆေးမှုကကောက်ချက်ချတာလည်းမရှိကြောင်းရှင်းနေကြတဲ့သုံးသက်ချက်မှာဖော်ပြခဲ့ပေမဲ့သမ္မတအနေနဲ့အပြစ်ကင်းတယ်လို့တော့ဖော်ပြထားတာမျိုးလည်းမရှိပါဘူး။တရားရေးလုပ်ငန်းတွေမှာနောက်ဆက်မှုနဲ့သမ္မတကိုရေးယူနိုင်လောက်တဲ့အထောက်အထားတွေမတွေ့ရကြောင်းရှင်းနေကြုံနဲ့ဒုတိယရှင်းနေကြုံRod Rosting တို့ကလည်းဆုံးဖြတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအထူးစုံစမ်းစစ်ဆေးသူတချို့ကတော့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုရှင်းနေချုပ်ကပြည့်ပြည့်စုံစုံမဖော်ပြခဲ့ဘူးလို့ပြောဆိုခဲ့ကြောင်း New York Times နဲ့ Washington Post သတင်းစာတွေကဖော်ပြခဲ့ကြပါတယ်။ဒါအပြင်မူလာရဲ့စုံစမ်းရေးအဖွဲ့ဝင်တွေကတော့တရားရေးလုပ်ငန်းကိုနှောက်ယှက်မှုနဲ့ပတ်သက်တဲ့စုံစမ်းတွေ့ရှိချက်တွေဟာစိုးရိမ်လောက်ရှားကောင်းလောက်တဲ့အဆင့်မှာရှိနေတယ်လို့ပြောဆိုခဲ့ကြောင်းလည်း ဝါရှင်တန်ပို့သတင်းစာကဖော်ပြထားပါတယ်။ရှင်းနေကြွယ်ခဏဦးဖော်ပြချက်ဟာအစိုးရခန်းစားကိုပြည်သူမဖော်ပြခင်အများပြည်သူရဲ့သဘောအမြင်တွေပေါ်အပြောင်းလဲဖြစ်နိုင်ကြောင်းလဲ New York Times သတင်းစာကဖော်ပြခဲ့ပါတယ်ခင်ဗျာ
။ American သမ္မတ Donald Trump ဟာတသပတင်းနေ့မှာတရုတ်ဒုဝန်ကြီးချုပ်လီဟွီနဲ့သမ္မတအင်ဂျီမာတွေ့ဆုံခဲ့ပါတယ်။ဒါဟာကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆွေးနွေးမှုတွေမပြတ်လှုပ်ဆောင်ခဲ့တဲ့နောက်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်နှီးစပ်လာနိုင်တဲ့လက္ခဏာဖြစ်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ကို March လတည့်ရနေ့မှာရနိုင်တယ်လို့မျှော်လင့်ခဲ့ကြပေမယ့်ညှိနှိုင်းမှုတွေကိုတတ်မှတ်ရနောက်ပိုင်းမှာပါဆက်ပြီးလှုပ်ဆောင်ခဲ့ကြရတာဖြစ်ပါတယ်။သမ္မတ Trump နဲ့သူ့ရဲ့စီးပွားရေးအကြံပေးတွေကတော့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိတယ်လို့ပြောပါတယ်။တချို့အရာရှိတွေကတော့သဘောတူညီချက်ဟာဧပြီလကုန်လောက်မှာရနိုင်မယ်လို့ဆိုပါတယ်။သမ္မတ Trump ကဒီဆွေးနွေးမှုတွေဟာချောချောမောမောရှိရဲ့လို့သူ့ Twitter ကရေးပါတယ်။ဒါပေမဲ့နှစ်နိုင်ငံကြားပြဿနာဖြစ်နေတဲ့ကားအခွန်ကောက်တဲ့ကိစ္စအပြင်ဉာဏ်ပညာအခြေပြုမူလပစ္စည်းမူပိုင်ဝင်ဆိုင်ရာခိုးယူမှုနည်းပညာအဓမ္မလွှဲပြောင်းခိုက်မှုနဲ့ကွန်ပျူတာ hack လုပ်မှုတွေကိုတရုတ်ကလုပ်နေတယ်လို့ American ရဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်ပြီးအခုထိအဖြေမထုတ်နိုင်သေးပါဘူး။သမ္မတ Trump ကသူနဲ့တရုတ်သမ္မတရှီကျင်ပင်တို့ကြားဆက်ဆံရေးကောင်းမွန်ကြောင်းမကြားခဏပြောသလိုသဘောတူညီမှုရချိန်မှာသူတို့နှုတ်လက်မှတ်ရေးထိုးတဲ့ခံစားချက်ပါနိုင်မယ်လို့မျှော်လင့်နေတာပါတရုတ်ဒုဝန်ကြီးချုပ်လီဟာဗုဒ္ဓဖူးနေကဝါရှင်တန် DC မှာအမေရိကန်ကုန်သွယ်ကိုယ်စားလှယ် Robert Lighthizer နဲ့ဗန်ဒါယေးဝန်ကြီး Steven Mnuchin တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကကမ္ဘာကြီးတစ်ခုလုံးမှာဖြစ်ပေါ်လာနေတဲ့ချင်းချောက်မှုတွေအတွက်အဖွဲ့ဝင်29နိုင်ငံပါတဲ့စစ်မှန်မိတ်အဖွဲ့ကြီးအနေနဲ့ပုံစံပြောင်းချိတ်ကပ်ရတော့မယ်လို့နေတိုးအဖွဲ့နိုင်ငံကြီးဝန်ကြီးတွေကိုပြောလိုက်ပါတယ်။နိုင်ငံကြီးဝန်ကြီးပွန်ပီယိုကအခုဖြစ်ပေါ်လာနေတဲ့ NDA တွေကိုရင်ဆိုင်နိုင်ဖို့ဒီစစ်စာချုပ်အဖွဲ့ကိုလိုင်းလျောညီတွေပြောင်းလဲရမယ်။ရုရှားရဲ့ချင်းချောက်မှုပဲဖြစ်ဖြစ်ထိမနိုင်တိမရဖြစ်နေတဲ့နိုင်ငံရွှေ့ပြောင်းမှုတွေအပါအဝင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေရောနောက်စွန့်ရင်ဖူလုံရေးပေါ်ချင်းချောက်မှုတွေတရုတ်စီးရေးပြန်ဆိုင်မှုနဲ့တခြား NDA တွေအများကြီးအတွက်အခုလိုပြောင်းလဲဖို့လိုလာတာပါလို့ထောက်ပြလိုက်ပါတယ်။ဒီနေ့တို့မြောက်အတ္တလန္တိစာချုပ်အဖွဲ့290ပြည့်အထိမ်းအမှတ်အဖြစ်ဝါရှင်တန်မြို့တော်မှာတွေ့ဆုံခဲ့ကြတဲ့ဒုတိယမြောက်နေ့မှာဝန်ကြီးပွန်ပီယိုကအဖွဲ့မေကွန်ပြောကြားပြီးအခုလိုနေတိုးနိုင်ငံကြီးဝန်ကြီးတွေကိုပြောခဲ့တာပါ။နှစ်ရက်ကြာကျင်းပတဲ့ဒီတွေ့ဆုံပွဲမှာလုံခြုံရေးပါဝင်တခြားပြဿနာကိစ္စရပ်တွေပေါ်သဘောထားကိုလဲမှုတွေအများကြီးကြုံခဲ့ရပြီးဆွေးနွေးမှုတွေလည်းရင်ဆိုင်ခဲ့ရပါတယ်။တူရကီနိုင်ငံအနေနဲ့ရုရှားလိုလေကြောင်းကာကွယ်စနစ်တွေကိုဝယ်ယူဖို့ပြင်ဆင်နေတဲ့အပေါ်သဘောထားကွဲလွဲမှုတွေပိုပြင်းထန်လာခဲ့ပြီးနေတူအဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးဘတ်ဂျက်တွေတိုးမြင့်တုံးဆွဲဖို့ကိုလည်းအမေရိကန်ဘက်ကထက်ခါတောင်းဆိုခဲ့ပါတယ်။နေတူအတွင်းမှုချုပ်ဂျန်စတိုဒန်ဘက်ကတော့ရုရှားနိုင်ငံပိုပြီးကြမ်းတမ်းလာတဲ့ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်လို့အမေရိကန်ကွန်ဂရက်လွှတ်တော်ကိုသတိပေးပြောဆိုလိုက်ပြီးအနောက်ဆီယုတ်စုအနေနဲ့စစ်ရေးတိုက်ပွဲပြန်ဆတာမဟုတ်ပေမဲ့ရုရှားရဲ့ရန်လွှတ်မှုတွေကတော့ဟန်တားဖို့လိုနေပြီလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တာကမနက်ခင်းသတင်းတွေကိုဆက်လက်ညှိနှိုင်းပါတယ်ရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ဖို့အတွက်အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်တွေအတွက်စိတ်ပြေအကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်5ဦးရဲ့အင်ကာနစ်ကပူးတွဲထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးဒီကြေညာချက်ဟာအိန္ဒိယအပေါ်မှာအမြင်မှားစရာအောင်လှုပ်ဆောင်တာဖြစ်ပြီးမှန်ကန်မှုလည်းမရှိဘူးလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြစ်ဒဏ်ဝေဖန်ပြီးရှုံချခဲ့ပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကချက်တပတိနေ့မှာပြုလုပ်တဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရရာဗစ်ကူမာကအိန္ဒိယအစိုးရကအခုလိုနေရာရင်းကိုပြန်ပြီးပို့တဲ့လုပ်ငန်းစဉ်တွေဟာတည်ဝင်လုပ်ငန်းစဉ်တွေဖြစ်ပြီးတော့တရားဝင်လာရောက်သူတွေကိုပြန်ပို့တာဟာအိန္ဒိယဥပဒေအရဆောင်ရွက်နေတာဒါဖြစ်ကြောင်းပြောကြားခဲ့တာပါ။ရွန်ဂျာဒုက္ခနဲ့ဖောက်ကင်နဲ့တူသား2ဦးစုစုပေါင်း3ဦးကိုမြန်မာနိုင်ငံပြန်ပို့ဖို့အတွက်လက်တလော့စီစဉ်နေတာနဲ့ပတ်သက်ပြီးစိတ်ပြေအကြောင်းမြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးစုံစမ်းမှုရန်ကြီးလီနဲ့ကုလသမဂ္ဂလူခွင့်ကောင်စီကလူမျိုးရေးခွဲခြားဆက်ဆံမှုဆိုင်ရာအထူးကိုယ်စားလှယ် E တန်တာရီအထူးရွှေပြောင်းအခြေချသူများအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Philippi Gonzalez Morales တရားမဲ့ဖမ်းဆီးမှုဆိုင်ရာအလုပ်ဖွဲ့အကြီးအကဲရှောင်ဖီလ်ဟောင်းလူနည်းစုအရေးဆိုင်ရာအထူးကိုယ်စားလှယ်ဖန်နန်ဒီဗာရန်နက်စ်တို့၅ဦးကအင်ကာနေမှာပူတွဲထုတ်ပြန်ခဲ့တဲ့ကြေညာချက်ပေါ်မှာအိန္ဒိယအစိုးရကအခုလိုဝေဖန်လိုက်တာပါသူတို့ကိုမြန်မာနိုင်ငံပြန်ပို့တာအန္တရာယ်ရှိနေတယ်လို့လည်းအထူးကိုယ်စားလှယ်ရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်
ဥရောပနိုင်ငံတချို့အနေနဲ့တရုတ်ဆက်သွယ်ရေးနည်းပညာကော်မတီတွေနဲ့ဆက်သွယ်ရေးဆက်တိုးလှုပ်ဆောင်နေရင် အမေရိကန်ထောက်လိုင်းသတင်းနဲ့တခြားအရေးပါတဲ့သတင်းတွေကိုမကြခင်ဆက်ရတော့မှာမဟုတ်ဘူးလို့အမေရိကန်ထိပ်တန်းရာရှိတွေကသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပီယိုအနေနဲ့နေတိုမြောက်တလတ်ဒေစာချုပ်ဖွဲ့ဝင်နိုင်ငံဝန်ကြီးတွေနဲ့တွေ့ဆုံပြီးမနေ့ကပဲအခုလိုသတိပေးလိုက်တာပါ။ဝန်ကြီးပွန်ပီယိုကသူတို့အနေနဲ့အန်ဒီအန်ဒီထက်ကိုလိလာသုံးသပ်ထားပြီးဒီသုံးသပ်ချက်ကိုနေတိုမဟာမိတ်တွေနဲ့တကမ္ဘာလောကနိုင်ငံတွေကိုအခုရှင်းပြထားပြီးဒီအန်ဒီကအမေရိကန်သီးခံနိုင်တဲ့အမြင့်ဆုံးအဆင့်ကိုကျော်သွားပြီးဒါကြောင့်အရေးပါတဲ့သတင်းတွေကိုဆက်ပြီးမျှဝေလို့မရနိုင်တော့ဘူးလို့ဆိုခဲ့ပါတယ်။အမေရိကန်ကာကွယ်ရေးနဲ့ထောက်လှမ်းရာရှိတွေကလည်းမကြခင်နှစ်တွေအတွင်းမှာပဲတရုတ်ရဲ့အင်တာနက်ကွန်ရက်တွေနဲ့မိုဘိုင်းဆက်သွယ်ရေးပစ္စည်းတွေကတဆင့်မျှဝေရတဲ့သတင်းတွေကိုခိုးယူတာမိတူကူတာတွေလုပ်ပြီးတရုတ်ဆွေးရကိုပို့ပေးနေတာတွေပုံများလာနေတယ်လို့အချိန်ချင်းပြောခဲ့ပါတယ်။အခုလိုအမေရိကန်ဘက်ကသတိပေးလာတာကမကြခင်ကပဲတရုတ်ဟွာဟီနဲ့ ZTE ကုမ္ပဏီတွေကဥရောပတစ်ဝက်မှာမြန်နှုန်းမြင့် 5G မိုဘိုင်းကွန်ရက်တွန်းမြင့်တဆင့်ပေးဖို့ခန့်လန့်ခဲ့ပြီးမှဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာ ISIS အကြမ်းဖက်အဖွဲ့အတွက်ကွန်ပျူတာအွန်လိုင်းကနေလူသစ်စုဆောင်းသူတွေနဲ့တာဝန်ရှိသူတွေကိုအပါအဝင် ISIS အဖွဲ့သား16ယောက်ကိုဖမ်းဆီးရမိကြောင်းစစ်တပ်ရင်းတွေကအကြမ်းဖက်တိုက်ဖြတ်ရေးတပ်ဖွဲ့ကပြောပါတယ်။တာလီဘန်လက်နက်ကိုင်တွေကအာဖဂန်အနောက်မြောက်ပိုင်းမတည်ငြိမ်တဲ့ဒေသတွေမှာအာဖဂန်လုံခြုံရေးတပ်သားဒရာဇင်းနဲ့မနေ့တိုက်ဆုံးခဲ့တဲ့တိုက်ခိုက်မှုတွေလုပ်နေချိန်မှာပဲအခုလိုဖမ်းဆီးရမိတာပါ။မြို့တော်ကဘူးမှာဖမ်းဆီးရမိတဲ့ ISIS အဖွဲ့သား6ယောက်ပါအဖွဲ့ကသူတို့ဟာအာဖဂန်နိုင်ငံထဲမှာ ISIS အဖွဲ့ရဲ့အတွေ့အခေါ်တွေကိုဖြန့်ပွန်းတဲ့လူသစ်စုဆောင်းဖို့အတွက်ရားနဲ့ချီတဲ့ Telegram, Facebook, Twitter, Instagram တွေမှာအကောင့်တူတွေကိုအသုံးပြုခဲ့တယ်လို့ဝန်ခံကြောင်းအာဖဂန်ထောက်လှမ်းရေးအဖွဲ့ကပြောပါတယ်
။ American အနေနဲ့ VN နိုင်ငံကိုဒီနှစ်ထက်နောက်ထပ်လင်းတင်စစ်သမောကြီးတစ်စီးထပ်မံလက်ပတ်စေဖို့သဘောတူညီမှုရရင်မျှော်လင့်နေပါတယ်။ American နဲ့ VN ကြားစစ်ပွဲတွေဖြစ်ပွားခဲ့ရကနေဆက်ဆံရေးပြန်ကောင်းမှုနှိစက်လာတာရဲ့ပုံမှန်ပြရုပ်ဖြစ်အခုလိုပင်လယ်စစ်ကမ်းလက်ပတ်မှုတွေလှုပ်လာတာဖြစ်တယ်လို့ American ဆင့်မြန်ကာကွယ်ရာရှိသူကဆိုပါတယ်။မနှစ်မလာတုန်းကလည်း American Lincoln စစ်သမောကြီး USS Carl Vinson II အနေနဲ့1985ခုနှစ်မှာဆုံးသက်ခဲ့တဲ့ American Vietnam စစ်ပွဲအပြီးပထမဆုံးအချိန်အနေနဲ့တရုတ်နိုင်ငံရဲ့ဒေတာတွင်စီးရင်ရတူးချက်လာချိန်မှာ Vietnam စစ်ကမ်းကိုဆက်ရောက်ခဲ့ပါတယ
်ဒီပြည်လာ9ရက်တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုပြောပြမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေအခုရပိုင်းအတွင်းသေဆုံးဒဏ်ရာရတာတွေရှိနေပါတယ်အခုလိုရခိုင်ပြည်နယ်အတွင်းစစ်ရေးမငြိမ်သက်မှုတွေကြောင့်ရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့မြောက်ဦးဒေသမှာခရီးသွားလုပ်ငန်းကျဆင်းလာနေပြီးတကြံကာလခရီးစဉ်တွေကိုတောင်ဖျက်သိမ်းကြရသလိုရန်ကုန်မှာကျင်းပမဲ့ရခိုင်တကြံပွဲအစီအစဉ်ကိုလည်းဖျက်သိမ်းလိုက်ပါတယ်။နောက်ဆုံးအခြေအနေတွေကိုကိုညာဝဲအောင်ကစူးစီးပြောပြမှာပါရှင်
။အစိုးရလေကြောင်းတပ်ရဲ့ AP 3ရက်နေ့ပြစ်ခတ်မှုကြောင့်ဝူသီတောင်မြို့နယ်ဆိုင်းတင်တောင်တန်းဒေသမှာဝါခုံနေတဲ့လူသားတချို့တေဆုံးထိခိုက်ဒဏ်ရာရခဲ့ပြီးဝူသီတောင်ဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့ဝူသီတောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကပြောပါတယ်။
ဘူးဒီတော့ဆင်းမှာညနေကအဲ့ဒီဒဏ်ရာနဲ့လူက6ယောက်ရောက်တယ်လို့ပြောတယ်အခုဒီနေ့ပိုင်းမှာ4ယောက်7ယောက်လုံးက7ယောက်ကိုပြေးခဲ့တယ်။အရက်တင်အုပ်စုရေချမ်းတင်ရောရိုင်းမှုကိုကြိုးကြောက်မေးကြည့်တော့သူတို့ရောကိုရေစင်နာရီစင်နာရီလောက်မှာ4ယောက်ဒဏ်ရာနဲ့လာတာပေါ့အဲ့ဒီယောက်ဆုံးလိုက်လို့ပြောတယ်။အဲ့ဒီသူတို့ရောနဲ့ဒီတစ်ခါအဲ့ဒီကျင်းလောက်ရောမှလည်းတယောက်ဆုံးတယ်။ဒီပြူချောင်းရောမှ2ယောက်ဆုံးတယ်အဲ့လိုပြောတယ်
။လေးချောင်းကနေဘုံကျဲတက်ခိုက်တယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကမသိရှိရသေးကြောင်းတမတော်သတင်းမှန်ထုတ်ပြန်ရေးအဖွဲ့ပြောခွင့်ရဘုံမှုကျုပ်ဇော်မင်းထွန်းကညင်းဆိုပါတယ
်။အဲ့ဖုံလူလေးကြတော့ကျွန်တော်တို့ကဖြစ်ပြမှုဖြစ်တယ်လို့ကျွန်တော်လည်းအကြမ်းမျိုးဖြစ်ပြီးတယ်။အဲ့ဒီကောင်ကကျွန်တော်လည်းအသေးလေးမတည်သေးဘူးကြ။နော်အသေးလေးပြင်တော့ကျွန်တော်ပြန်ပြောပြပါမယ်
။ဒီအပိုင်းတွင်ဘူးသီတော်မျိုးနယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေအဖွဲ့တို့စစ်ရေးတင်းမာနေကြတာပါ။တိုက်ပွဲတွေကြောင့်ဘူးသီတော်ကြောက်တော်မင်းပြားမြောက်ဦးရသေးတောင်ပုံနှကျွန်းမျိုးနယ်တွေဘက်မှာစစ်ပေးဆောင်ပြည်သူ 26,000 လောက်ရှိနေပါတယ်။အခုလိုရခိုင်မြောက်ပိုင်းတိုက်ပွဲကြောင့်ရှေဟောင်းယဉ်ကျေးမှုဒေသဖြစ်တဲ့မြောက်ဦးမှာခရီးသွားလုပ်ငန်းကျဆင်းလာနေပြီးတကြံကာလခရီးစဉ်တွေဖျက်သိမ်းနေရတယ်လို့ဖျားဘူးခရီးသွားလုပ်ငန်းရှင်ဦးချက်ကြီးကပြောပါတယ
်ကျွန်တော်တို့ရောင်းတော့ရောင်းတယ်ရောင်းပြီးတော့ဖျားဘူးတွေကပြဿနာတွေလာပြီးတော့ပြဿနာပြန်ထုတ်ကြတခြားပြည်တွေပြောင်းသွားတယ်ဟောဗျာစိုးစိုးပိုင်းတို့ကဟိုမြောက်ဦးမှာဖြစ်တဲ့ခက်တယ်ဆိုတော့လူတွေလည်းကြောက်တယ်ဆိုမှလည်းပုံစံကြီးကတော့အဲ့ဒီလိုပါ
ရန်ကုန်မြို့မှာလည်းရခိုင်ပြည်သားစုတွေနှစ်စဉ်ကျင်းပလေးရှိတဲ့ရခိုင်ရိုးရာတကြံပွဲတို့ကိုဖျက်သိမ်းလိုက်ကြောင်းပွဲတော်ကျင်းပရေးကော်မတီဝင်ဒေါ်မြမီကပြောပါတယ
်သူဝနာပွဲမှာရခိုင်တကြံပွဲတော်ကိုတော့မကျင်းပဖြစ်တော့ဘူးဆိုတော့မနေ့ကအစီအွေမှာတည်ရင်ဆုံးဖြတ်ပြီးတင်းတာမှလည်းပါနေပါပြီရှင်ကျွန်တော်တို့ရခိုင်ပြည်ထဲမှာလည်းကိုရခိုင်တွေကအရင်ကိုစိတ်မကောင်းစရာတွေဖြစ်နေတယ်လေတို့လိုနဲ့ထက်ထူထက်မြတ် တိမ်မကောင်းဖြစ်တယ်ဆိုတာကိုပြသကျင်တာရဲ့နောက်အဲလုံချုံရဲ့အခြေအနေတွေကိုလည်းစိုးရင်သိရှိတယ်ပေါ့ဗျာတကြင်ဆိုတာနည်းနည်းတောက်ဆမှုရကြတာများတယ်လေနော်အဲ့တော့မတော်လို့တစုံတစ်ခုကိုပြောမှဆိုမှတယောက်တယောက်အဲ့လိုအပြုအမူလေးတွေမှားသွားပြီဆိုရင်မလိုလားအဲ့ဒီပြဿနာတွေဖြစ်မှာဆိုလို့ချောင်ချတဲ့သဘောလေးပါပါတယ်ရှင
်ရန်ကုန်မြို့အမေရိကန်တန်ယုံကလည်းမြောက်ဦးကြောက်တော်မင်းပြမြို့နယ်တွေကိုခရီးမသွားသင့်ကြောင်းမတ်လ29ရက်နေ့ကသတိပေးချက်ထုတ်ပြန်ထားပါတယ်ရကံပြည်နယ်မှာ2012ခုနှစ်ကတည်းကပဋိပက္ခတွေစဖြစ်ခဲ့ပြီး2019မှာအာဆာအဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းအခြေအနေတွေမငြိမ်မသက်ဖြစ်လာသလို2018-19မှာတော့ AA ရခိုင်လက်နက်ကင်အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်ဒီအပိုင်းမှာမြောက်ဦးကျောက်တော်အပါဝင်၅မြို့နယ်ကိုညမထွက်ရကာဖျူအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါတော့မယ်ပြီးခဲ့တဲ့လပိုင်းအနေငယ်တွေမှာသမ္မတဒေါ်နယ်ထရမ့်အစိုးရကဗနီဇွဲလားနိုင်ငံမှာသမ္မတမာဒူရိုအစိုးရပြုတ်ကြတော့မယ်လို့ယုံကြည်ကြောင်းထုတ်ပြောလာခဲ့ပါတယ်။ဒါပေမဲ့ရုရှားစစ်တပ်တွေကိုတောင်အမေရိကတိုက်နိုင်ငံဖြစ်တဲ့ဒီဗနီဇွဲလားနိုင်ငံတဲကိုပို့တိုးပြီးတော့ချလာပြီးတဲ့အနောက်မှာတော့ဗနီဇွဲလားပြဿနာဟာဆက်ရှိနိုင်ပြီးအမေရိကန်နဲ့ရုရှားကြားမှာဗနီဇွဲလားကိုတဆင့်ခံထားတဲ့တိုက်ပွဲမျိုးဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်။နောက်ဆုံးမှာသမ္မတထရမ့်အနေနဲ့တန်တမန်နဲ့စီးပွားရေးပိတ်ဆို့တဲ့အဆင့်ထက်ကျော်ပြီးတော့လုပ်ရတဲ့အနေအထားရောက်သွားမှာကိုသုံးသက်သူတွေကစိုးရိမ်နေတဲ့အကြောင်း VOA သတင်းတောက်ပက်စီဝီတာကူဆွာလာသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ရုရှားနိုင်ငံရိုစဝါထိုကုမ္ပဏီကနေထုတ်ထားတဲ့ရဟယင်တွေကိုဗနီဇွဲလားနိုင်ငံကိုပို့ပေးနေပါတယ်။ဒီရုရှားကုမ္ပဏီကဆာဂျီအော့စတာပန်ကိုကသူရုရှားလိုပြောထားတာကဗင်နီဇွဲလားပြည်သူတွေကနောက်ထပ်ရဟယင်တွေထပ်တောင်းဆိုလာရင်ဒီရဟယင်တွေကိုပို့ပေးလိုက်မှာလို့ပြောတာပါရုရှားသတင်းအေဂျင်စီတွေဆိုရရုရှားကကြီးမှုလုပ်ပေးတဲ့ရဟယင်မောင်းတင်တန်းဌာနကိုဗင်နီဇွဲလားမှာဖွင့်ထားပြီလို့ထုတ်ဖော်လိုက်ပါတယ်ဒါအပြင်ရုရှားကိုရောင်းထားတဲ့လေကြောင်းရန်ကာကွယ်စနစ်တွေအတွက်ဝန်ဆောင်မှုပေးဖို့ရုရှားတပ်သားတရားခန့်ဆီလွတ်ထားပါတယ်အမေရိကန်အန်တာပရိုက်စ်အဖွဲ့ကြီးကသုံးသက်သူရောဂျာနိုရီကက
This is a big powerkind of a confrontation now.
ဒါကအင်အားကြီးနိုင်ငံတွေထိတ်တဲ့အားပြန်ကြတာပါ။ကြည့်လေရုရှားကဒီနိုင်ငံတွေကိုဝင်သွားပြီ။ဒါကိုအန်တုတဲ့အနေနဲ့အမေရိကန်ကသတိပေးနေတယ်။ဥပမာနဲ့ပြောရရင်တော့အရင်တုန်းကမာဒူရိုသူ့အလိုလိုဇက်သိမ်းသွားမယ်လို့သဘောထားတဲ့တရုတ်ကလည်းစဝင်လာပြီလေ
။ပြီးခဲ့တဲ့အပတ်တုန်းကပဲတရုတ်နိုင်ငံကလည်းလေယာဉ်ကြီးတစ်စီးနဲ့65တန်ရှိတဲ့ဆေးနဲ့ထောက်ပံ့ရေးပစ္စည်းတွေကိုမာဒူရိုဆိုရွတ်ပို့ပေးလိုက်ပါတယ်။American Tamara Trump ကတော့
Look at Venezuela right now.
ကျွန်တော် Venezuela ကိုစောင့်ကြည့်နေပါတယ်။အခုလောလောဆယ်မှာ Venezuela နိုင်ငံကတကယ့်ကိုကြီးမားတဲ့ပြဿနာကြီးဖြစ်နေတာပါ။ဒါကြောင့်မို့ဒီအကြောင်းအများကြီးကိုလူတွေအများကြီးနဲ့ပြောရတော့မှာပါ။အဲ့ဒီထက်မှာသမ္မတပူတင်နဲ့ပါကောင်းပါမယ်။တရုတ်သမ္မတရှီလည်းပါနိုင်မှာ
။ဒါအပြင် Tamara Trump ကရုရှားအနေနဲ့ Venezuela ကနေထွက်သွားဖို့တောင်းဆိုထားပြီးတုံ့ပြန်နိုင်တာအားလုံးကိုစဉ်းစားနေတယ်လို့သတိပေးခဲ့ပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားကတော့အခုဗင်နီဇွဲလားခေါင်းဆောင်မာဒူရိုကိုကူညီနေတာကဗင်နီဇွဲလားနဲ့နိုင်ငံတကာဥပဒေတွေနဲ့ကန့်ညီတယ်လို့ပြောနေပါတယ်။ဒါပေမဲ့အမေရိကန်အရာရှိတွေကလည်းရုရှားအပေါ်နောက်ထပ်ပိတ်ဆို့တိုက်ခိုက်မှုတွေလုပ်မယ်လို့ချိန်ချောက်နေပါတယ်။ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Elliot Abrams က
It would be a mistake for the
ရုရှားအနေနဲ့သူတို့ဒီမှာလှုပ်ချင်တိုင်းလှုပ်လို့ရမယ်လို့ထင်တော့မှားပြီးမှားပါလိမ့်မယ်။သူတို့လှုပ်ချင်တိုင်းလှုပ်လို့မရပါဘူး
။တကယ်တော့ရုရှားနဲ့တရုတ်အနေနဲ့ဗင်နီဇွဲလားကိုဒေါ်လာဘီလီယံပေါင်းများစွာချိကြတာကိုပြန်မရမှာစိုးရိမ်နေကြပါတယ်။ဒါပေမဲ့ရုရှားအတွက်တော့ငွေကြီးတွက်တာတသက်မဟုတ်ပဲပထဝီနိုင်ငံရေးပါတွက်ပြီးဩဇာထူထောင်လာတာပါ။2015ခုနှစ်တုန်းကလည်းရုရှားအနေနဲ့ဆီးရီးယားပြည်တွင်းစစ်မှာဝင်ဆက်ခဲ့ပြီးသမရဘက်ရှာအယာဆတ်ဆိုရပြန်ထောင်လာအောင်ကူညီပေးခဲ့တာမို့အလားတူဗင်နီဇွဲလားမှာဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ American Enterprise အဖွဲ့ကြီးက Roger Noriega က
Because the Russians are testing us.
ရုရှားကကျွန်တော်တို့ကိုတွေးလို့စမ်းနေပါတယ်ကျွန်တော်တို့ဘက်ကစည်ရေးသုံးဖို့လိုမျိုးခိုင်မာတဲ့ချင်းချမှုမပါတဲ့မူဝါဒနဲ့တွားကြတဲ့အခါကျတော့ရုရှားဘက်ကလာပြီးတော့လေဖြီးမနေနဲ့လို့ပြန်စိန်ခေါ်တဲ့သဘောပေါ့နော
်တချို့ကြွကျင်သူတွေကတော့အင်အားကြီးနိုင်ငံတွေရဲ့တဆင့်ကန်လူငါဒီတိုက်ပွဲမဖြစ်ရအောင်ယာယီသမရကြီးညာထားတဲ့ဟွမ်ကွိုက်ဒိုအနေနဲ့ရုရှားနဲ့တရုတ်တို့ကိုမာဒူရိုကိုကူညီတာရက်ရင်သူတို့ရဲ့ယင်းနှိမ့်နှံမှုတွေလုံးဝမဆုံးရှုံးစေရဘူးလို့ဆွဲဆောင်တင်တယ်လို့ဆိုပါတယ်ဒါပေမဲ့ American ရှေ့ဆိုင် Brookings မူဝါဒအဖွဲ့က Jeffrey Jess ကတော့
Both the Russians and the Chinese are going to want to be
quiet. ရုရှားရောတရုတ်ပါ Venezuela နဲ့ဆက်ဆံတာမှာတတိကြီးထားချင်းကပ်မှာပါ။ဒီပြဿနာရဲ့ benefit ဆလုံးနဲ့သူတို့ဆက်ဆံရေးကောင်းတက်နိုင်ဆုံးထိန်းသိမ်းလှုပ်ဆောင်သွားခြင်းမှာပါ။ဘာလို့လဲဆိုတော့နောက်ဆုံးမှာဘသူပဲအာဏာရလာသူတို့ကြွေးမြီတွေပြန်ဆက်ပေးလာရအောင်လေ
။အခုလောလောဆယ်မှာတော့ ဒီဗင်နီဇွဲလားပြည်ပခကြီးမားလာတဲ့အမျှဗင်နီဇွဲလားပြည်သူတွေအနေနဲ့အစားအစာတောက်သွင်းရင်လည်းလက်စမီဖြတ်တာတွေကိုပုံမှန်ခန်းစားလာနေရပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တဲ့အမေရိကန်ရုရှားနဲ့ဗင်နီဇွဲလားနိုင်ငံတို့ကြားကအပြိုင်မှုတွေအကြောင်းကနေခုတော့အမေရိကန်တူရကီဆက်ဆံရေးအကြောင်းကိုကြည့်ကြရအောင်ပါအမေရိကန်တူရကီနှစ်နိုင်ငံကြားတင်းမာမှုပုံမှန်နှက်ဆိုင်လာတဲ့အတွက်ဆက်ဆံရေးပြတ်တောက်သွားလိမ့်မလားဆိုတာစိုးရိမ်စရာဖြစ်လာနေပါတယ်။အမေရိကန်တူရကီနှစ်နိုင်ငံတို့ရဲ့ဒုတိယသမ္မတတွေကနေတူးအဖွဲ့ရဲ့အရေးကြီးအဖွဲ့ဝင်တစ်ခုဖြစ်တဲ့တူရကီနိုင်ငံပဲ့ထွက်သွားနိုင်တယ်လို့ဆိုတဲ့အထိအပြန်အလှန်သတိပေးနေကြတာဖြစ်ပါတယ်။ VOA သတင်းတောက် Dorian Jones အစ္စတန်ဘူမြို့ကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးဦးကျော်စံသာပြောပြမှာပါရှင်။
အမေရိကန်ဟာတူရကီရဲ့မဟာမိတ်ဖြစ်နေဆက်ပြီးနေတယ်သလားဒါမှမဟုတ်နေတိုးအဖွဲ့ဝင်ချင်းဖြစ်တဲ့မဟာမိတ်နိုင်ငံတစ်ခုရဲ့ကာကွယ်ရေးဆွမ်းရည်အားပြောင်းလုပ်နေတဲ့အကြမ်းဖက်သမားတွေနဲ့ပူးပေါင်းခြင်းသလားဆိုတာကိုအမေရိကန်ဘက်ကရွေးချယ်ရပါလိမ့်မယ
်အဲ့ဒါကတော့တူရကီဒုတိယသမ္မတဆူဝတ်အော့ခ်တေးကျွန်တော်ပြင်းနေတာ Twitter ပေါ်မှာရေးသားသတိပေးလိုက်တာဖြစ်ပါတယ်တူရကီအစိုးရအနေနဲ့ YPG ခေါ် Syria Cut လက်နက်ကင်တွေကိုမတိုက်ခိုက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကသတိပေးလိုက်ပြီးတဲ့နောက်တူရကီဒုသမနာကအခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ YPG ကတ်လက်နက်ကင်တွေဟာ IS အကြမ်းဖက်အုပ်စုကိုတိုက်ခတ်တဲ့နေရာမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်တွေဖြစ်ပါတယ်။ဒါပေမဲ့တူရကီအစိုးရကတော့ဒီ YPG တွေဟာသူတို့တူရကီနိုင်ငံတွင်းကသဘုံအဖွဲ့တစ်ခုနဲ့ဆက်ဆက်နေတဲ့အကြမ်းဖက်သမားတွေဖြစ်တယ်လို့စွပ်စွဲထားပါတယ်။အမေရိကန်တူရကီနိုင်ငံရဲ့ဝန်ကြီးနှစ်ဦးတွေ့ဆုံပြီးထုတ်ပြန်တဲ့အမေရိကန်ကြီးညာရဲ့တခုမှာတော့အခုလိုဖော်ပြထားပါတယ
်။ဆီးရီးယားရှေ့မြောက်မှာတူရကီရဲ့တစ်ဖက်သက်စီလွတ်ဆောင်ချက်တွေကြောင့်ဆိုးဝါးတဲ့အကျိုးဆက်တွေကြုံတွေ့နိုင်တယ်ဆိုတာကိုသတိပေးရင်စစ်ဆင်ညှိနှိုင်းမှုတွေဆက်လက်လှုပ်သွားဖို့အတွက်လည်းထောက်ခံကြောင်ပွန်ပီယိုကဖော်ပြလိုက်ပါတယ်
။တူရကီနိုင်ငံရဲ့ဝန်ကြီးကတော့ဒီနေရာမှာအမေရိကန်အစိုးရဘက်ကရှင်းလင်းပြတ်သားတဲ့ဗျူဟာရှိတာကိုမတွေ့ရဘူးလို့ထောက်ပြပါတယ်။ပြီးခဲ့တဲ့စနေနေ့ကပဲဒေသန္တရရွေးကောက်ပွဲတွေမှာအကြီးအကျယ်အရင်းနှီးသွားတဲ့တူရကီသမ္မတရစ်ဆက်တိုင်ပ်အာဒူဘန်ကတော့အရေးကြီးဆုံးကလူညွန်ရေးကိစ္စပဲဖြစ်တယ်လို့ကြေညာလိုက်ပါတယ်။ဒါဟာဆီးရီးယားနိုင်ငံတွေက YPG တွေကိုထိုးစစ်ဆင်ဖို့အချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကယူဆကြပါတယ်။တူရကီတပ်ဖွဲ့တွေဟာလည်းဆီးရီးယားနယ်စပ်မှာစုပြုံတပ်ဆွဲထားဆဲပါ။ဆီးရီးယားနယ်စပ်ပြီးအမေရိကန်တူရကီတို့ရဲ့စိုးရိမ်ပွဲထိတိုက်တိုးမှုဟာရုရှားစီက S-400 ဒုံးကျည်စနစ်ကိုတူရကီဝယ်ယူတဲ့ကိစ္စကြောင့်နေတိုးကိုအားပြောစေလိမ့်မယ်လို့အမေရိကန်ဘက်ကပြောကြားနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။မကြတဲ့ခင်ကဝါရှင်တန်မြို့တော်မှာပြုလုပ်ခဲ့တဲ့နေတူးအခမ်းအနားတစ်ခုမှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအခုလိုပြောခဲ့ပါတယ်
။တူရကီဟာတမိုင်းမှာအောင်မြင်မှုရှိဆုံးစီးရဲမဟာမိတ်အဖွဲ့ရဲ့အဓိကအဖွဲ့ဝင်နိုင်ငံတနိုင်ငံအဖြစ်ဆက်ရှိနေခြင်းသလား။ဒါမှမဟုတ်ဒီမဟာမိတ်အဖွဲ့ကိုအကျိုးရုပ်စေမဲ့အမှားမှားရင်းရင်းဆုံးဖြတ်ချက်တွေချမှတ်ပြီးလုံခြုံမှုပြတ်ပြားစေအောင်လုပ်မှလားဆိုတာကိုရွေးချယ်ရပါလိမ့်မယ်
။တူရကီနိုင်ငံရဲ့ဝန်ကြီးကာဘူဆိုဂလူကဒါကိုပယ်ချပါတယ်။
ရုရှားစီကလက်နက်ဝယ်တဲ့ကိစ္စကပြည်ပသားကိစ္စပါကျွန်တော်တို့ကရုရှားရဲ့အခြားမဟာမိတ်ရဲ့ဆိုပြီးရွေးချယ်နေတာမဟုတ်ပါဘူးရုရှားနဲ့ဆက်ဆံလို့တခြားနိုင်ငံတွေနဲ့ဆက်ဆံစရာမလိုတော့ဘူးလို့လည်းသဘောမထားပါဘူးဒါထက်ပိုပြီးပြောရရင်အနောက်အုပ်စုကဖြစ်ဖြစ်ရုရှားကဖြစ်ဖြစ်ဘယ်လိုလုပ်ဘယ်ဘက်ကိုရွေးဆိုပြီးကျွန်တော်တို့ကမပြောသင့်ပါဘူးပြောလို့လည်းမရနိုင်ပါဘူ
းတကယ်တော့အမေရိကန်ဘက်ကလည်း Patriot Dome စနစ်ကိုရောင်းချဖို့ဆိုပြီးတူရကီကိုကန့်လန့်ထားပါတယ်တူရကီကလည်းလိုချင်ပါတယ်ဒါပေမဲ့ဒါကိုဝယ်ရင်ရုရှားစီက S-400 ကိုမဝယ်ရတော့ဘူးဆိုတာမျိုးတော့မလို့ချင်ပါဘူး။ဒီအငင်းပွားမှုတွေဟာတူရကီရုရှားဆက်ဆံရေးပုံမှုနယ်ဆိုင်လာမှုအပေါ်အနောက်မဟာမိတ်တွေရဲ့စိုးရိမ်မှုအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ဒီအထက်နောက်ပတ်ကျရင်တူရကီသမ္မတအာဒိုဝန်ဟာမော်စကိုမြို့တော်ကိုသွားရောက်ဖို့စီနေပြန်ပါတယ်။ဒီလိုအမေရိကန်နဲ့တူရကီဆက်ဆံရေးယိုယွင်းလာတဲ့အတွက်အထိနာရတဲ့နောက်ကဏ္ဍတစ်ခုကတော့တူရကီနိုင်ငံသုံးလေရာငွေတန်ဖိုးကျဆင်းသွားခြင်းပဲဖြစ်ပါတယ်။ဒီငွေတန်ဖိုးကျဆင်းသွားတဲ့အတွက်နိုင်ငံသားတွေဟာနိုင်ငံခြားငွေအမျိုးမျိုးကိုဝယ်ယူစုဆောင်းနေကြသလိုပြည်ပရင်းနှီးမြှုပ်နှံမှုတွေလည်းပြန်လည်ထွက်ခွာနေပါတယ်။ဒီလိုအကြတဲ့တွေရှိလာနေပေမဲ့ဘယ်ဘက်ကမှအလျှော့ပေးမဲ့ပုံမတွေ့ရပါဘူး။တူရကီပေါ်အမေရိကန်စိတ်မစီနိုင်ဖြစ်လာတဲ့ဒီအချိန်မှာပဲအမေရိကန်နိုင်ငံသားတချို့ကတူရကီဘက်ကထိန်းသိမ်းလိုက်တဲ့ကိစ္စလည်းပေါ်ပေါက်လာပြန်ပါတယ်။2016မှာအောင်မြင်တဲ့အနာသိမ်းခွင့်နဲ့ပတ်သက်တဲ့ဆိုပြီးအမေရိကန်သံရုံးဝန်ထမ်းတချို့ကိုတူရကီကဖမ်းဆီးထားတဲ့ကိစ္စပဲဖြစ်ပါတယ်။အခုလောလောဆယ်မှာတော့အမေရိကန်ဟာဒီအငင်းပွားမှုကိုသံတမန်နည်းနဲ့တိုးတိုးတိတ်တိတ်ဖြစ်ရှင်ဖို့ကြိုးပမ်းနေပါတယ်။ဒါပေမဲ့နှစ်နိုင်ငံပဂတိဆက်ဆံရေးအခြေအနေကိုသုံးသပ်မယ်ဆိုရင်တော့ထိတ်တိုက်ရင်ဆိုင်မဲ့အလားအလာဘက်ကိုဥတီနေတယ်လို့ဆိုရမှာပဲဖြစ်ကြောင်းပါခင်ဗျာ
။ဦးကျော်စံသာပြောပြသွားတာပါရှင်။ တော်လာရှင်နေနေနဲ့ကျမတို့ VOE ကိုစားလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရနားဆင်လို့ရတည်တခြင်းတွေတောင်းယူလို့ရဆိုရင်ကျမတို့ရဲ့စားလိုက်လိပ်စာက VOE American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်ဒုတိယပိုင်းအစီအစဉ်တွေမကြခင်မထုတ်လွှင့်ခင်မှာတော့အခုကျမ်းမာရေးဆိုင်ရာသတင်းလွှာဘက်ကိုအလှည့်ပေးပါမယ်ရှင်ကမ္ဘာပြည်ညာကမဆိုအမျိုးသမီးတွေဟာအမျိုးသားတွေထက်၄နှစ်ခွဲနီးပါးပိုပြီးတော့အသက်ရှည်ကြပါတယ်။ဒါဟာအမျိုးသားတွေနဲ့ဆိုင်ရင်အမျိုးသမီးတွေကဆရာဝန်စီသွားတဲ့အကျင့်ရေးပိုများတာရယ်ပုံမှန်အားဖြင့်ကိုယ်ကျန်းမာရေးကိုပိုပြီးတော့ဂရုစိုက်အလေးထားတာကြောင့်ဒါရီရဲ့အကြောင်းဖြစ်တဲ့အကြောင်းလေ့လာချက်အသစ်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဌာနချုပ်ရဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရုံးဆိုင်ရာဂျနီဘာကနေ research line ပေးပို့ထားတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့2019ခုနှစ်ကျန်းမာရေးဆိုင်ရာအစီရင်ခံစာအကြောင်းသတင်းလွှာကိုအခုဆက်ပြီးတော့ပြောပြသွားပါမယ်ရှင်။ကမ္ဘာတစ်လွှာမှာအမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးတော့အသက်ရှည်ကြပေမဲ့လို့မိတွင်မိခင်တွေရဲ့တည်ဆုံမှုနှုန်းနဲ့တွက်မယ်ဆိုရင်တော့အမျိုးသမီးတွေရဲ့အသက်ရှည်နေထိုင်နှုန်းအတိုင်ငယ်ရော့ကျသွားတယ်လို့အစီရင်ခံစာအသစ်မှာဖော်ပြပါတယ်။ဒါပေမဲ့လို့ကျန်းမာရေးကောင်းခြင်းဆိုခြင်းဆိုတာဟာနိုင်ငံတွေရဲ့ဆင်းရဲချမ်းသာကိုလိုက်ပြီးကွာဟချက်ကြီးမားနေစေဖြစ်တယ်ဆိုတာကိုလည်းအစီရင်ခံစာမှာအလေးပေးဖော်ပြထားပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာကျန်းမာရေးဝန်ဆောင်မှုလိုအပ်ချက်တွေကြောင့်အမျိုးသမီး41ယောက်တိုင်းမှာ1ယောက်နှုန်းလောက်မိဖွားချိန်မှာတည်ဆုံနေရကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ချမ်းသာတဲ့တိုင်းပြည်တွေမှာတော့မိရင်းတည်ဆုံတဲ့နှုန်းဟာ3300မှာမှ1ယောက်သာရှိပါတယ်။Miss Samia Asma ဟာ WHO ရဲ့အချက်လက်ရှာဖွေရေးဌာနကအမှုဆောင်ညွှန်ကြားရေးမှူးချုပ်ပါ။သူမကအမျိုးသမီးတွေထက်အမျိုးသားတွေကပိုပြီးအသေးစောကြရတာဟာသူတို့ကကိုယ်ကျန်းမာရေးကိုအမျိုးသမီးတွေလောက်ဂရုမစိုက်ကြလို့ဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ကျန်းမာရေးအတွက်အန္တရာယ်ရှိတဲ့ကိစ္စမျိုးတွေကိုအမျိုးသားတွေကပိုပြီးတော့လည်းလုတ်တက်ကြတယ်လို့ဆိုပါတယ်
။ In many circumstances men use healthcare less than women.They are less likely to seek care and
အမျိုးသားတွေဟာအမျိုးသမီးတွေလောက်ကျန်းမာရေးကိုအလေးမထားတတ်ကြပါဘူး။ကျန်းမာရေးတစ်ခုခုချို့ယွင်းနေပြီဆိုတာကိုသိနေရင်တောင်မှနေကောင်းအောင်ဘယ်လိုနေရမလဲ။ကျန်းမာရေးကောင်းအောင်ဆက်ပြီးဘယ်လိုစောင့်ရှောက်ကာကွယ်ရမလဲဆိုတာတွေမှာလိုင်းနာအားထုတ်မှုကတိတ်ကိုနေကြပါလေ။နောက်ပြီးအမျိုးသားတွေဟာကြိုတင်ကာကွယ်လို့ရတယ်၊ကုသလို့ရတယ်၊မကုသတဲ့ယောဂါတွေကြောင့်လည်းမတော်တဆရင်တိုက်မှုတွေကြောင့်ပိုးပြီးတော့တည်ဆုံးနေကြတာကိုတွေ့ရပါလေ။
လူတွေကိုတည်ဆုံးစေတဲ့အချက်အလက်ပေါင်း40မှာအမျိုးသားတွေဟာအမျိုးသမီးတွေထက်အချက်9ချက်ပိုပြီးတော့များတဲ့အကြောင်းအစီရင်ခံစာကဖော်ပြထားပါတယ်။ဥပမာအားဖြင့်အမျိုးသားတွေဟာအမျိုးသမီးတွေထက်ဆေးလိပ်အရက်ပိုတောက်ကြပါတယ်။ဒါအပြင်ကမ္ဘာတစ်ဝှမ်းလုံးတည်ချောင်းကျန်တဲ့နှုန်းကလည်းအမျိုးသမီးထက်အမျိုးသားက85ရာခိုင်နှုန်းပိုများတယ်လို့ဖော်ပြပါရှိပါတယ်။ဝင်ငွေနှိမ့်ကြတဲ့ဒါမှမဟုတ်အလေအလတ်သာဝင်ငွေရှိတဲ့တိုင်းပြည်တွေမှာဆိုရင်မကူးဆက်တဲ့ယောဂါကြောင့်သေဆုံးမှုအမြင့်ဆုံးဖြစ်နေတဲ့အကြောင်း Miss Asma ကပြောပါတယ်။ဆေးကြောက်သုံးတာလို့အရက်တောက်တာလို့ကျန်းမာရေးနဲ့မညီညွတ်တဲ့စားတောက်ပုံစနစ်တွေစားတဲ့အကြောင်းတွေဟာမကူးဆက်တဲ့ယောဂါဖြစ်နှုန်းမြင့်မားလာစေတဲ့အချက်တွေဖြစ်တယ်လို့သူက VOE ကိုပြောပါတယ်။
In terms of leading cause of non-communicable disease related deaths are
cardiac. ဒီလောက်တဲ့အထည်ဖြစ်အောင်ဦးတည်နေတဲ့မကူးဆက်တဲ့ယောဂါတွေကတော့နှလုံးသွေးကြောဆိုင်ရာယောဂါနှလုံးသွေးကြောချင်းယောဂါနဲ့သွေးတိုးယောဂါတွေပါဒီယောဂါတွေဟာကြိုတင်ပြီးကာကွယ်လို့ရတယ်လို့ကုသလို့လည်းရတဲ့ယောဂါတွေဖြစ်ပေမဲ့ကာကွယ်ကုသမှုတွေကိုမလုပ်ကြပါဘူ
းမကူးဆက်တဲ့ယောဂါတွေကြောင့်တည်ဆုံတဲ့စီရင်စရာအရာအခြေခံကျန်းမာရေးစောင့်ရှောက်မှုတွေဦးစားပေးဖို့လိုအပ်နေတာကိုသိသိသာသာမိမောင်းထိုးပြနေပါတယ်အဲ့ဒီလိုမကူးဆက်တဲ့ယောဂမျိုးတွေနဲ့နေထိုင်မကောင်းကြတဲ့အခါမှာလိုအပ်တဲ့ဆေးဝါးနဲ့ကုသမှုတွေကိုရယူပြီးပျောက်ကင်းအောင်ကုသနိုင်ပါတယ်လို့လည်း Miss Asma ကပြောပါတယ်။ဒါအပြင်အခြေခံကျန်းမာရေးစောင့်ရှောက်မှုရှိထားသူတွေဟာအဲ့ဒီလိုမကူးဆက်တဲ့ယောဂတွေကြောင့်အရွယ်မတိုင်ခင်သေဆုံးနိုင်တယ်ဆိုတဲ့အကြောင်းကိုကောင်းကောင်းသိသူတွေဖြစ်ကြတယ်ဆိုတာကိုလည်း Miss Asma ကအလေးထားပြောကြားခဲ့ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American အတန်ကတောက်ကြနေမနက်ပိုင်းတရှိထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ3240နဲ့48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုဒုတိယပိုင်းနှာစင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနှာစင်ကြရဖို့ရှိသလိုမနက်ခင်းအင်္ဂလိပ်သင်ခန်းစာကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းနှာစင်ကြရမှာပါရှင်။အခုအရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ကမ္ဘာမှာအလင်းမြန်ဆုံးနည်းနဲ့ရေပျော်နေတယ်လို့ဆိုတော့ Greenland ရေကဲတောင်ကြီးဟာအခုတော့ရေတွေပြန်ခဲပြီးရေကဲတောင်အကျယ်ဝန်းကလည်းတဖန်ပြန်ပြီးတော့ကြီးထွားလာနေတဲ့အကြောင်း NASA အမေရိကန်အမျိုးသားလေကြောင်းနဲ့အာကာသအုပ်ချုပ်ရေးအဖွဲ့ကပြုလုပ်တဲ့သုတေသနအသစ်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒါဟာသတင်းကောင်းတစ်ခုလို့တော့မဆိုနိုင်ပါဘူး။ဒီအကြောင်း VOA သတင်းတောက် Kevin Enoch သတင်းပေးဖို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ Greenland ကယက်ကော့ဘ်ဇဗန်ရေကဲတောင်ကြီးဟာအရင်ကအရေးပျော်နေရာကနေအခုတဖန်ပြန်ခဲလာနေကြောင်း NASA ကသုတေသီအလာကေဇန်ဒါကပြောပါတယ
် Between 2016 and 2017 from two separate NASA airborne missions
2016 နဲ့2019ခုနှစ်တွေမှာ NASA ကဝေမော်ကနေရိုက်တဲ့ပုံလေရာရေကဲတောင်ကြီးတွေရဲ့အပြားပိုင်းဟာမီတာ30လောက်ပိုကြီးလာတာကိုတွေ့ရပါတယ်ဒါတနည်းအတွင်းမီတာတရားလောက်တိုးလာတာဖြစ်ပြီး2019နဲ့2018ခုနှစ်အတွင်းမှာလည်းအဲ့လောက်ထပ်ပြီးတော့တိုးလာပါလေ
2012ခုနှစ်ကစလို့ဒီရေခဲတောင်ကြီးဟာရာသီဥတုပြောင်းလဲမှုကြောင့်တနည်းကို3ကီလိုမီတာနီးပါးအရေပျော်နေခဲ့တဲ့အတွက်ဒါဟာအံ့ဩစရာကောင်းတဲ့ဖြစ်စဉ်ပါလွန်ခဲ့တဲ့နှစ်နှစ်အတွင်းအရေပျော်သွားတဲ့ပမာဏလောက်ပြန်ပြီးကြီးထွားလာခဲ့တာပါ။ဘာကြောင့်ဒီလိုဖြစ်နေတာပါလဲ။ရေခဲတောင်နဲ့ပင်လယ်ဆုံတဲ့နေရာ Greenland ရဲ့အနောက်ဖက်ခြမ်းဒီစကိုဘေးမှာဖြစ်နေတဲ့အေးအေးဓာတ်ကြောင့်အခုလိုပြန်ခဲလာတာလို့ NASA ကသိပ္ပံပညာရှင်တွေကပြောပါတယ်။အဲဒီမှာရှိနေတဲ့ရေအေးတွေကြောင့်ရေခဲတောင်ကြီးထွားလာအောင်ပြန်ခဲနေတာလို့ London Imperial တက္ကသိုလ်က Martin Seagard ကပြောပါတယ
်။ What the measurements in the field where this glacier is have demonstrated is that when the glacier was retreating
ရေခဲတောင်ကြီးရေကျော်နေတဲ့အချိန်တုန်းကပင်လယ်တွေကလေပူတွေတိုက်ခတ်လာတာကြောင့်ဖြစ်ရတယ်ဆိုတာကိုလေ့လာမှုတွေအရတွေ့ခဲ့ရပြီးအခုရေခဲတောင်ပြန်ခဲလာတဲ့အချိန်မှာတော့ဒီလိုလေဘူးတိုက်တာမျိုးမရှိတော့ပါဘူး။ဒါပေမဲ့ဒီလိုပြောင်းလဲလာနေတာကြောင့်ပင်လယ်ရေဟာပုံမနေတော့ဘူးလို့လည်းပြောလို့မရပါဘူး။ပင်လယ်တွေကလေဘူးတွေရေခဲတောင်ဘက်ကိုမတိုက်တော့တာပဲဖြစ်ပါတယ်
။ပိုပြီးသေးကြအောင်ပြောရမယ်ဆိုရင်တော့ဥတုရာသီပြောင်းလဲမှုမဖြစ်တော့တာမဟုတ်ပဲဆက်ဖြစ်နေစေလို့ဒီသုတေသနမှာပါဝင်တဲ့သိပ္ပံပညာရှင်တွေကပြောပါတယ်။ Greenland တစ်ခုလုံးမှာရှိတဲ့ရေခဲတောင်တွေဟာအလင်းအမြန်အရေပျော်နေကြတာပါ။ဒီသုတေသနကိုကြည်ကျင်းအဖြစ်ကမ္ဘာမြေကထွက်တဲ့ပူနွေးမှုတွေကိုဆုပ်ယူနေတဲ့ပင်လယ်သမုဒ္ဒရာတွေဟာရေခဲတောင်နေအရေးပျော်တဲ့ကိစ္စမှာမူလကထင်ထားတဲ့ပိုပြီးအရေးပါတဲ့ခန္ဓာကနေပါဝင်ပတ်သက်နေကြောင်းပြသလိုက်တာဖြစ်တယ်လို့ NASA သိပ္ပံပညာရှင် Alan Kezinda ကပြောပါတယ
် On the long run it's actually bad news because we demonstrate this study demonstrates how sensitive
ဒီမှာတော့ဒါသတင်းကောင်းမဟုတ်ပါဘူးဒီသုတေသနကဘာလို့ပြသလဲဆိုတော့ပင်လယ်ရေမျက်နှာပြင်မှာဖြစ်ပေါ်နေတဲ့ပြောင်းလဲမှုတွေသူသဖြင့်အပူချိန်ပြောင်းလဲမှုတွေဟာဒီရေခဲတောင်နေတခြား Greenland မှာရှိတဲ့ရေခဲတောင်တွေကိုဘယ်လိုသိအောင်မှုရှိတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါလေ
။ပင်လယ်ရေရဲ့အပူချိန်ဟာ1960ခုနှစ်တည်းကစလို့တဖြည်းဖြည်းနဲ့ပုံနွေးလာနေကြောင်းသုတေသနတွေအရတွေ့ရှိရပါတယ်ခင်ဗျာ
။သောတာရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွဲဖြေရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်။ဒါပေမဲ့လေပေါ်ထုတ်အရေးယူဖို့ကြံနေသေးတယ်အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘယ်သူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲကျူးလွန်သူတွေကိုဘလို့ပေါ်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- ိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရဲ့လိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
အခုဆက်ပြီးဒလလဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီနေ့တင်ပြမယ့် idiom အသုံးကတော့
Street Smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက S T R E E T Street ကလမ်း SM E R T smart ကညံကောင်းတာချက်မြင့်တာဆိုတော့ Squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်။တံမြောင်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကနေစဉ်ဘဝတစ်လျှောက်လုံးရှောက်လန်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်။အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မြင်ခဲခကောင်းနေအတွေ့အကြုံအသိဉာဏ်လေးရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီတုံးကတော့အမေရိကန်စကားပြောမှာအတုံးများတွေရှိပါလေဒါအပြင်မျိုးရဲသွားရင်လေမျိုးရဲသွားတာလာတာလေလေပဲပဲရှိတဲ့လူဘေးတွေ့ရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းတုံးလို့ရပါလေဒီတုံးရဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ha digri kaba ji ma ba rue phit pye ni de su ra ko de ke be ato le na le tha tu ba. Lu rue ne le tit aw paung dat de a kin pa tu tu le phit par de lo a di be ya ba de. U ma ko naw ta khaw na sin chi cha ya aw.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူ၊လူရည်လေသူ၊သွားတာလာတာသူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Street smart.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ထလလတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြတာပါရှင်အခုကျမ်းမာရေးခန္ဓာအလှည့်ကြာလာပါပြီစကြောတက်လေဘင်ဂျောနာတာဟာအရင်ကလူကြီးတွေမှသာအဖြစ်များပေမဲ့ mobile phone တွေ tablet နဲ့ computer တွေအသုံးများလာနေတဲ့အခုခေတ်မှာတော့လူငယ်တွေမှပါအဖြစ်များလာပါတယ်ဒါဟာဘလို့ကြောင့်ပါလဲစကြောတက်လေဘင်ဂျောနာတဲ့အဆင့်ကနေလေဘင်ကြီးပေါင်းတက်တဲ့အဆင့်ကိုရောက်မလာအောင်ဘလို့ကာကွယ်ကုသနိုင်ပါသလဲဒီအကြောင်းအယိုးအထုခုနဲ့ရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပါမောက်ခဌာနမှုဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ရေးပေါ်နဲ့ရိုးချစ်စုဆရာဝန်ကြီးဘဘောခါဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဇက်ကျော်တဲ့လေဘင်းကျော်နာတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီး
ကျွန်တော်ရိုးထုတ်ကိုဆရာဝန်ကြီးနည်းနည်းရောရေးပေါ်ဌာနတွေရောမှာဒီဇက်ကျော်တက်ပြီးတော့လေဘင်းကျော်တွေနာတဲ့လူနာတွေလာကြတဲ့အရေးတော့ကတဖြည်းဖြည်းနဲ့များလာကြတဲ့ပုံစံကလည်းငိုတော့ဆိုရင်တော့ရိုးကြီးပေါင်းတော့ဖြစ်တဲ့ဒီလေဘင်းနာတဲ့ယောဂါကြီးကအသက်40ကျော်အသက်50ကျော်နဲ့ဒီလေဘင်းကိုတုံးပြရများတဲ့အသက်ကြီးတဲ့လူတွေမှာပဲဒီလိုဟာမျိုးတွေဖြစ်များပြီမဲ့ခုခေတ်ကျတော့18နှစ်ကနေ25 30အတွင်းလူနာတွေလည်းပဲတဖြည်းဖြည်းနဲ့များလာတော့တွေ့ရတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့သူတို့ကခုနကဒီလေဘင်းကြီးပေါင်းတက်လို့ဖြစ်တာလားဆရာ
လေဘင်းကြီးပေါင်းဆိုတာကတော့လေဘင်းထဲမှာအချိုးရိုးစစ်ခုနှစ်ခုကသုံးပါများပြီးတော့ပတိုင်မှုတွေများတယ်လှုပ်ရှားမှုတွေများတဲ့အခါမှာတော့အများအပြားတော့ဖြစ်လို့ရှိရတာအသက်အရွယ်ကြောင့်ဆိုရင်ခေယိုးစစ်တစ်ခုနဲ့တစ်ခုနဲ့ကြားရရနေရာကွက်လက်ကလေးတွေပေါ်ကျင်းသွားတယ်အတက်ရိုးအတက်တွေထွက်တာဒါမျိုးဖြစ်စင်နေရာရခိုင်ခေတ်အေးပိုင်းမှာတော့ပို့ပြီးတော့များတာပေါ့နော်အခုနောက်ပိုင်းမှာဖြစ်များလာတဲ့ပုံစံကတော့ဓာတ်ပိုင်ရိုက်ကြည့်ရင်တော့အသက်ငယ်သေးတဲ့လူတွေမှာအဲ့လိုကြီးပေါင်းလိုမျိုးရိုးအတက်တွေကမရှိသေးပေမဲ့လည်းကြီးပေါင်းကျက်သူပဲဒေဝင်းနာသကြောတွေတက်တဲ့လူနာတွေများပြားလာတာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလူငယ်ပိုင်းမှာပေါ့နော်ဒီကြီးပေါင်းမဖြစ်နိုင်သေးတဲ့အရွယ်မှာဘာကြောင့်အဓိကဒီဇက်ကျော်တက်လေဘင်းနာဖြစ်ရလဲဆရာကြီး
အဓိကတော့ကိုကောင်းရဲ့နေထားမှာဟုတ်ကနေပြီးတော့လေဘင်းရဲ့ချိုးယိုးစိတ်ကလေးကနေတက်တက်လေးထောက်တာအဲ့ဒီအချိန်မှာကိုကောင်းကိုအနေနဲ့ငုံပြီးတော့ overuse အချိန်ကြာကြီးတစ်ခုခု အယုံဆိုင်နေအထူးသဖြင့်တော့ခုခေတ်မှာကစားတာကတော့စမတ်ဖုန်းလို mobile ဖုန်းလို game ကစားတာတို့ tablet သုံးတာတို့ computer သုံးတာတို့ပုံများလာတဲ့အခါမှာသူကဂျန်ပိလာတကယ်လို့ဥကောင်းကတက်တက်မမတ်နဲ့ရှေ့တက်တက်ကိုကြည့်မယ်ဆိုရင်ဥကောင်းရဲ့ weight က7ပေါင်လောက်ရှိတယ် weight ကစိတ်မပိဘူးဒါပေမဲ့ရှေ့နေနေငိုင်းလိုက်တာနဲ့ပရာဒီဂရီလောက်ရှိကိုငိုင်းလိုက်တာနဲ့အကူက7ပေါင်လေးတဲ့ဥကောင်းက28ပေါင်ဖြစ်သွားငါးဒီဂရီကနေဒီဂရီ30ရှိကိုဆက်ငုံတာနဲ့ပေါင်40လောက်လေးတဲ့အခြေအနေမျိုးရောက်အဲ့လိုရောက်သွားတော့တိုင်ဖိတ်ခဲ့တဲ့မှာတင်ထားတဲ့ဘုံလုံးလိုပဲတောက်ကိုပြုတ်ကျတော့မှဖြစ်တဲ့အတွက်ဒေသရဲ့ကျွတ်သားတွေကလိုက်ထိန်းရထိန်းနေတင်းအဲ့တင်းပေးထားတဲ့အခြေအနေတိုင်းကြာလာတဲ့အခါမှာအကျွတ်သားတွေကိုငါကျင်နေပြီဖြစ်လာတဲ့တဘောခေါင်းကိုက်လာတဲ့ခေါင်းတွေအုံနေတာပေါ့နော်အဲ့ဒီကျုပ်ဆိုရင်ညလုံးကြိုက်တာတွေနဲ့လည်းတွဲတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအယိုးပေါ်သွားထိနေတဲ့အခြေအနေရှိတာဆရာ
အဲ့ဒီလိုဖြစ်တဲ့ထိရတဲ့အခြေအနေကြာလာတဲ့ခါမှာအယိုးကလည်းပဲပုံပြက်လာတဲ့အယိုးယိုးချင်းပုတ်တိုက်မှုတွေများလာတဲ့ခါမှာအနာဇုံးတွေအကုန်လုံးဖွာလာတယ်ဖွာလာရင်ခုနပြောတဲ့ယိုးအကက်ဆိုတာတွေဖြစ်လာတယ်ဒါတည်းမှာနေပေါင်းများစွာဒီ position နဲ့ကိုယ်နေပုံထိုင်မှုဒီတိုင်းသာနေမယ်ဆိုရင်အဲ့ဒီအယိုးအတက်တွေကနောက်ပိုင်းမှာလေပင်ယိုးစိကဲနောက်ထပ်တောင်ကျောတွေပြီးရင်နောက်ပိုင်းမှာအယိုးကျောပြီးတဲ့လက္ခဏာတွေဖြစ်တဲ့တက်တီထုံကျင်တာတို့ကျသားတွေအစ်စ်တွေလှူရှားတာအားကြော်တာတို့နောက်ပိုင်းလိုက်လာတ
ယ်ဟုတ်ကဲ့ဆရာကာဝယ်နည်းနည်းနေထားရှိလား
ရှိရတဲ့အကြောင်းရင်းကိုသလုပ်ဖို့ပါပဲရှိရတဲ့အကြောင်းရင်းကရှေ့ကိုငုံပြီးတော့ရှေ့ကိုမငုံအောင်လို့မဆိုလို့ရှေ့ကိုငုံလို့ရတယ်ဒါပေမဲ့အချိန်ကြာကြီးအသုံးမပြုတော့နိုင်ဝက်ထဲကျော်ပြီးတော့ရှေ့မှာခေါင်းကိုချိန်ထားမယ်ဆိုတာနဲ့တစ်ချိန်ချင်းကျသားတွေကစကင်းပြီးတော့တနာကြီးကျော်လောက်ကျင်သူကနာဖို့ဘက်ကိုရောက်လာဒီလိုအခြေအနေမျိုးကြောင့်ကိုယ့်ရဲ့နေပုံထိုင်ပုံကိုယ့်ရဲ့စာပတ်တာပဲဖြစ်ဖြစ်ကွန်ပျူတာသုံးတာပဲဖြစ်ဖြစ်တက်ဘလက်တို့မိုဘိုင်းဖုန်းတို့သုံးတာပဲဖြစ်ဖြစ်ခေါင်းကိုငုံပြီးတော့မသုံးအောင်လို့ဥပန်းကိုမှတ်ထားပြီးတော့ညလုံးနဲ့ဒီဒန်းနဲ့နေရာမှာဒီ electronic device ကိုထားထားမယ်ဆိုရင်လေဘင်းကလည်းပဲတက်တယ်ပဲရှိတဲ့အခါမျိုးမှာခုနခံပြတာမျိုးတွေမရှိဘူးဒါပေမဲ့တော့ထိုင်တာအစားကြီးကြီးထိုင်ကုန်နဲ့ထိုင်ပြီးတော့ဒီဥစ္စာကိုသုံးမယ်ဆိုရင်ခါးကိုတက်တယ်မှတ်မှတ်ထိုင်ဖို့လိုတယ်နော်ဒီလေဘင်းကဒီကျက်များပြီးတဲ့အချိန်မျိုးမှာနားဖို့လည်းလိုတယ်။တော့လျှောက်မသုံးဖို့လိုတာပေါ့နော်။နိုင်ဝတ်တနာကြီးညာဆုံးသုံးပြီးတာနဲ့တပြိုင်တည်းဒီစမတ်ဖုန်းဝင်ပြီးကွန်ပျူတာပဲဖြစ်ဖြစ်ရုပ်စာကိုသုံးနေခြင်းကိုခဏရက်လမ်းလျှောက်တာတို့ဒေလေးကျင်းကန်းလှုပ်တာတို့ရှုခင်းတွေပါလေဘရင်ဘောက်ကနေတခြားနေရာကြည့်တာတို့ဒီမျိုးဒီအရုပ်ခဏနားတဲ့ဒီဖြစ်တဲ့လူတွေ85ရာခိုင်နှုန်းကစမတ်ဖုန်းကိုတနာကြီးကြောကြာဒရိုက်သုံးတဲ့လူမျိုးတွေမှာအများကြီးတွေ့ရတာပေါ့။နောက်သူတို့ကတော့အဲ့အရာတွေကဂန်ပိနေပြီးတဲ့အခါမှာညာဘေးတဲ့အခါမှာဆိုရင် relax တဲ့အောင်ကြိုးရည်ကြည်ရော့ပြန်ပြီးတော့ပူကောင်းကိုပုံစံထားဖို့လိုခေါင်းအုံးကိုစစ်စစ်ကြာပြုတ်ပြန်ခေါင်းအုံးကိုမျက်နာတွေနှိမ့်နိုင်ပြီးတော့ခေါင်းကလည်းလည်းမျက်နေရင်ညအိတ်နေတဲ့တညာလုံးခေါင်းကရှင်းငုံနေတာနဲ့အတူတူပဲပေါ့ခေါင်းကတအားနှိမ့်နေရင်တညာလုံးမော့နေတာနဲ့အတူဒီလိုအခြေအနေမျိုးတွေကိုတော့ရှောင်ကျင်ဖို့အတွက်ခေါင်းကကိုယ့်ရဲ့မျက်နာတက်တဲ့မျက်နှာချက်ကိုတက်တဲ့ကြည့်နေတဲ့ position တိုင်းနားယူတဲ့အခါကိုယ်မနာရပြီဗမနာရပြီဒီလိုမျိုးတွေလုပ်လို့ရတာ
ပေါ့နော်ဟုတ်ကဲ့ဆရာကုသနဲ့နေထားအောင
်လောလောဆယ်တားနာနေတဲ့အချိန်မျိုးဆိုရင်တော့လုံလက်ဆခေါင်းငုံပြီးလုပ်နေတဲ့ဒီ electronic device တွေသုံးပြီးတာကိုချက်ချင်းရက်လိုက်ခုလို့တယ်ပြီးရင်ဆက်ဆက်ဖြစ်ဖြစ်ချင်းမှာတော့ရေခဲကပ်ပြလို့ရနောက်ပိုင်းဆက်ပြီးတင်းနေတဲ့ရင်တော့ရင်ရွေးကပ်ပြလို့ရတော့တက်တာဖို့အတွက်ကိုယ်အိမ်မှာပဲရှိတဲ့ခက်ခဲပျောက်စီမျိုးပေါ့မှာ paracetamol တို့စိတ်မကျင်းတဲ့ ibuprofen တို့ဒီလိုဆေးလောင်နေပါမယ်အခြားအရာပြင်းတဲ့ခက်ခဲပျောက်စီတွေကတိတ်မလို့ဒါပေမဲ့သူတို့ဖြစ်နေတဲ့တင်းနေတဲ့အခြေအနေမျိုးမှာတက်ကိုအကန့်မီအောင်တက်ချိုးလိုက်တာတို့ဒါမျိုးတွေမလုပ်သင့်ဘူးတကယ်လို့များကို့မှာကြီးပေါင်းတွေပါရှိခဲ့တယ်ဆိုရင်ကြီးပေါင်းတက်ကလေးတွေချိုးတာတို့အာဝန်ကျောင်းကိုသွားပေးတာတို့နည်းနည်းလွဲတာတို့ဒါမျိုးတွေဖြစ်နေတယ်ဗျ။နောက်ရေရှည်သက်သာအောင်ဆိုရင်တော့တခုခုခေါင်းကုန်ပြီးဒီခါလေးကြတော့လေဒီဖုန်းနဲ့ကွန်ပျူတာတို့သုံးနေကြကိုယ့်ရဲ့တာဝန်ရတောက်ချက်လို့ရတဲ့လူမျိုးတွေဖြစ်ခဲ့ရင်လည်းပဲဒီအများသောတနာကြီးသုံးတနာကြီးသုံးပြီးမတည့်ရလမ်းလျှောက်တာမျိုးတွေလုပ်ပြီးတော့အဲ့ဒီလုပ်ငန်းကိုမဝင်ခြင်းဒီတင်ငန်းလေးချုပ်ပြန်လုပ်ထားရင်တော့သက်သာနေဒီတင်ငန်းလက်ခဲခဲမှုကိုဒေဘင်းရဲ့လှူရှားမှုအတိုင်းပဲရှေ့ကိုခေါင်းကိုနည်းငယ်ငုံမယ်ငုံပြီးတော့ရင်ဘတ်နဲ့မီးသီးနဲ့ကိုထိမယ်တစ်ကန်နေ30ဒီရေမယ်ခဏပြီးရင်တဲ့ပြန်ထားမယ်ပြီးမျက်နှာချက်ကိုမိုးကြည့်မယ်30ဒီထားမယ်ပြီးညာဘက်ကိုလှည့်မယ်ပြီးဒီဘက်ကိုလှည့်မယ်ပြီးညာဘက်ပခုံးဘက်ကိုခေါင်းကိုဆောင်းမယ်ပြီးဒီ6မျိုးပဲဒီ6မျိုးကဒီပိုတင်းနေတဲ့ကြွက်သားတွေကိုရောအောင်အဲ့ဒီငန်းပုံမှန်လုပ်ဖို့လိုတယ်တကယ်လို့ဒီ11ကျော်ကခုနပြောတဲ့နေရီတိုင်းလို့မသက်သာဘူးပိုလဲဆိုးလာတဲ့လက်လဲကျင်နေလက်တွေလှူရှားမှုဒီစီးတစ်ခုကိုဆုပ်ကင်တာကိုအားမရဘူးဒီလိုအခြေအနေမျိုးတွေမှာဆိုရင်နီးစက်ရရိုးကြောဆောင်နေပြီးတစ်ဖက်နီးစက်ရဆီယံဝန်ပြောက်ကိုစပြီးတိုင်နေတဲ့ပိတ်ဆိုးလို့အခိုင်နဲ့ရန်နိုင်အောင်ဖြစ်ရင်အဲ့ဒီဖြစ်တဲ့နေရာလေးတွေကိုဒီဝိတ်ထိုးလေးရှိတယ်နောက်ထုံသေးထိုးပြီးတော့ကုတဲ့နေရီရှိတယ်အဲ့ဒါတော့တော့အကျိုးရှိပါတယ်ဒါပေမဲ့အဲ့ဒီအခြေအနေကြီးရောက်ကန်လုံးပြီးအဲ့ဒီအခြေအနေကြီးရောက်ရင်ခုလိုနာတာနေပြီးတော့နာတာရှိတဲ့ဘင်းကြောတက်ပြီးတော့သကြောနာတဲ့ယောဂဖြစ်သွားတယ်ဒါကြောင့်မလို့ ထမအဆင့်လောက်ကလေးကခုနပြောခဲ့တဲ့ချုံကျင်နေရာလေးတွေရှောင်ကျင်မှုနဲ့အပြောင်ကာကွယ်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဗစ်မင်းစီစဉ်တိဆက်ပေးနေတဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နားကျင်ကြရမယ့်တိုင်းရင်သတင်းလှော်ကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြထားပါတယ်ရှင်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလှော်ကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိတ်ပုံမှန်တက်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်ခဲ့ပါတယ်ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်ဒါသာဖောက်လုပ်နေတဲ့စီမံကိန်းကိုတမတော်ဘက်ကဆက်လက်လှုပ်ဆောင်သွားမယ်ဆိုတာနဲ့ရှင်းပြည်နယ်ပလဝမြို့နယ်မှာကလတန်မြစ်ကူတံတားတိစားရေးလုပ်ငန်းရာယီရပ်ဆိုင်ထားရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိတ်ပုံမှန်တက်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်လိုက်ပါတယ်အဲ့ဒီထုတ်ပြန်ချက်ကိုပြည်နယ်ဝန်ကြီးချုပ်ကိုစားလင်းဆက်ရေးရာဝန်ကြီးကလက်မှတ်ရေးထိုးပြီးဧပြီလ၃ရက်နေ့ကထုတ်ပြန်ပြီးည၉နာရီကနေမနေ့၅နာရီအထိအပြစ်မထွက်ကြဖို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုညမထွက်ရအမိတ်ထုတ်ပြန်ထားတဲ့မြို့နယ်တွေကတော့ပရတိတောင်ပုံနာကျွန်းကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေဖြစ်ပါတယ်အခုလိုအမိတ်ထုတ်ပြန်ပြီးတဲ့နောက်ကတို့ဆက်လီတွေနဲ့ရန်ကုန်စစ်တွေကိုပြေးဆွဲနေတဲ့ကားတွေအချင်းပြောင်းလဲသွားတဲ့အတွက်ဈေးတယ်တွေလည်းအယောင်ဝယ်နှင်းသွားတယ်လို့ကြောက်တော်မြို့ခံတွေကပြောပါတယ်လုံခဲတဲ့လကလည်းမောင်တော်နဲ့ပူရီတောင်မြို့မှာညမထွက်ရအမိတ်ကိုနှစ်လထပ်တိုးထားတဲ့အတွက်အခုအခါရခိုင်ပြည်နယ်ကစုစုပေါင်းမြို့နယ်ခုနှစ်ခုမှာညမထွက်ရအမိတ်ထုတ်ထားပြီးဖြစ်ပါတယ်
ကရင်မျိုးရာစီယုံ KNU နဲ့ဒေသခံလူထုတွေကန့်ကွက်ထားတဲ့ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်ဒရာဖောက်လုပ်နေတဲ့စီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဖောက်လုပ်သွားမယ်လို့တမတော်ဘက်ကမလ31ရက်နေ့ကထုတ်ပြန်ထားပါတယ်ဒေသဖွံ့ဖြိုးရေးအတွက်ဘတ်ဂျက်ကျထားပြီးသားလမ်းဖြစ်လို့လမ်းဆက်လက်ဖောက်လုပ်ရင်းနဲ့ KNU ဒေသခံတွေနဲ့ဆင်ဆက်မပြတ်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့ဆောင်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘူမူကြီးမျိုးအောင်ကပြောပါတယ်ဒေသခံတွေကန့်ကွက်မှုကြောင့်တရားမပါဘဲလမ်းတစ်ခုတည်းဆက်လက်လှုပ်ဆောင်သွားမယ်လို့တမတော်ဘက်ကပြောထားတာရှိပြီးတရားစီမံကိန်းဆက်လုပ်ပါကပြဿနာထပ်တိုးလာမယ်လို့တရားယူလောက်ခံ KNL တမဟာတုံးတက်မှုဘူမှုချုပ်စောအဲ့ကလူသိန်းကပြောပါလေအဲ့ဒီလမ်းဟာကြောက်ကြီးကနေတန်ကူမြို့ကိုဆက်တွယ်သွားလာတဲ့လမ်းဖြစ်ပြီးတမတော်ဘက်က12ပေကနေ34ပေကျယ်လမ်းကြောင်းဖြစ်နှစ်လိုက်စီမံချက်ချမှတ်ထားပြီးပြုပြင်ပေးနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ငင်းချင်းရဲ့လုံခြုံရေးဆိုင်ရာမြန်မာ Institute MIPS ရဲ့မြို့နယ်အဆင့်ပဋိပက္ခစောင့်ကြည့်လေ့လာရေးစနစ်အချက်အလက်တွေအရ2018ခုနှစ်အတွင်းမြန်မာနိုင်ငံရှိတိုင်းဒေသကြီးနယ်ပြည်နယ်10ခုရှိမြို့နယ်ပေါင်း90မှာလက်နက်ကင်ထိတွေ့မှုအကြိမ်ကြီး490ဖြစ်ပွားခဲ့တယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်။အဆိုပါ2018ခုနှစ်ငင်းချင်းရဲ့လုံခြုံရေးဆိုင်ရာသုံးတပ်ချက်အစင်ခန်းစာမိတ်ဆက်ပွဲကိုရန်ကုန်မြို့မီလီယာဟိုတယ်မှာဧပြီလ9ရက်နေ့မှာကျင်းပခဲ့ပြီးငင်းချင်းလေလာသူ300ကျော်တက်ရောက်ခဲ့ပါတယ်။ဒိုင်းမလက်နက်ကင်တပ်ဖွဲ့တွေလှုပ်ရှားတည်ရဖြစ်တဲ့ကရင်ပြည်နယ်ဖားပွန်မြို့နယ်ကချင်ပြည်နယ်ဖားကတ်မြို့နယ်နဲ့တနိုင်းမြို့နယ်တွေမှာတပ်မတော်နဲ့လက်နက်ကင်ထိတွေ့မှုအကြိမ်အရေတွေ့များဆုံးဖြစ်ပြီးကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့မြန်မာတပ်မတော်တို့လက်နက်ကင်ထိတွေ့မှုအနည်းဆုံး162ကြိမ်အထိဖြစ်ပွားခဲ့တယ်လို့ MIPS ကဖော်ပြထားပါတယ်။ထို့အတူရှမ်းပြည်နယ်မှာလည်းတပ်မတော်နဲ့တိုင်းနာလက်နက်ကင်ဖွဲ့စည်းတွေကြား2018ခုနှစ်အတွင်းလက်နက်ကင်ပဋိပက္ခတွေကြောင့်တရက်ခံပြည်သူအနည်းဆုံး 12,000 ကျော်နေရကနေစွန့်ခွာတိမ်းရှောင်ခဲ့ရတယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်။
ရခိုင်လက်နက်ကန်တပ်ဖွဲ့အေအေအနေနဲ့ပလဝမြို့နယ်တည်ငြိမ်အေးချမ်းကြီးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုနောက်မှပြစ်မှတ်ထားစားခိုက်တာတွေမလုပ်ဖို့ခူမီချင်းမြို့နယ်စုများရေးရာတာမင်ကန်ကောင်စီ KACC ကနေတောင်းဆိုလိုက်ပါတယ်။ပလဝမြို့နယ်ဟာချင်းမြို့နယ်တွင်းရှိမြို့နယ်ကိုမြို့နယ်ကဖွံ့ဖြိုးတိုးတက်မှုအနည်းဆုံးမြို့နယ်တစ်ခုဖြစ်နေတာကြောင့်လက်ရှိအစိုးရလက်ထက်မှာဒေသဖွံ့ဖြိုးရေးကိုအားသွန်ခွန်ဆိုင်ဆောင်ရွက်နေခြင်းဖြစ်ပြီးအေအေဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာပလဝမြို့နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ထိစပ်နေတယ်ဆိုပြီးဧပြီလ2ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ KECC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ပြီးခဲ့တဲ့မတ်လ16ရက်နေ့ကလည်းကလတာမြစ်ကူးစရာအတွက်အသုံးပြုမဲ့တံပေါင်းတွေကိုတင်ဆောင်ထားတဲ့ရည်ရင်ကိုလည်းအေအေဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့လို့ဒီဆောင်ရည်လုပ်ငန်းတွေလည်းရည်ရည်ရက်ဆိုင်ထားရတယ်လို့ဂူမီချင်းမျိုးနွယ်စုများရေးရာတိုင်းပင်ကကောင်စီကနေထုတ်ပြန်ထားပါတယ်
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တအားနိုင်ငံရေးပါတီ TNP တွေကြောင်းဝင်ဆက်ဆံညှိနှိုင်းပေးမှုကြောင့်မတ်လ3ပိုင်းကတီဘောမြို့နယ်မန်လီရွာတိုက်ပွဲကနေပျောက်သွားတဲ့မန်လီရွာသား၈ဦးကို RCSS SSA ကနေပြန်လွတ်ပေးလိုက်ပြီးဖြစ်ပါတယ်။မတ်လ29ရက်နေ့ကမန်လီရွာသား၈ဦးကိုနေရာပြန်ပို့ပေးဖို့ RCSS SSA ဆက်ဆံရေးရုံးကနေတီဘောမြို့နယ် SNLD ပါတီရုံးကိုလွဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်ဒီမန်လီရွာသား၈ဦးပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းပေးဖို့တအန်းပါတီကနေကြားခေါင်းပါတီစီကိုစာရေးတောင်းဆိုခဲ့တာဖြစ်ပြီးလက်ရှိမှာလည်းတိုက်ပွဲတွေကြားကပျောက်ဆုံးနေသေးတဲ့ဒေသခံရှမ်းတအန်းရွာသားတွေကိုပြန်လည်လွတ်မြောက်လာအောင်ကူညီဆောင်ရွက်ပေးဖို့ကြားခေါင်းပါတီဘက်ကနေတအန်းပါတီကိုစာရေးပေးဖို့အကူအညီတောင်းဆိုထားတယ်လို့သိရပါတယ်မတ်လ၁ရက်နေ့ကမန်လီရွာမှာဖြစ်ပွားတဲ့ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ပွဲကြားကနေပျောက်သွားတဲ့ရွာသား၁၂ဦးအနက်၈ဦးလွတ်မြောက်လာခဲ့ပေမဲ့ဂျန်နဲ့၄ဦးနဲ့ပတ်သက်တဲ့တည်င်းတွေတော့မကြားရသေးပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာအကောင့်ထယ်ဖော်နေတဲ့ကလဒံမြစ်ကူတရာတိဆောက်ရေးလုပ်ငန်းမှာအသုံးပြုဖို့တမောင်းတွေတင်ဆောင်လာတဲ့တင်မောကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကမီးရှို့ဖျက်ဆီးလိုက်တာကြောင့်တိဆောက်ရေးလုပ်ငန်းတွေယာယီရပ်ဆိုင်ထားရပါတယ်။ဒီလိုတိုက်ခိုက်မှုတွေရှိနေတာကြောင့်အချိန်မီမပြီးနိုင်ပါကိုစိုးရိမ်နေကြပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကိုဝင်ကတင်ဆက်ထားပါတယ
်။ကလပံမြို့ပေါ်မှာတိဆောက်နေတဲ့မြစ်ကူးသရားအတွက်အသုံးပြုဖို့တန်ချိန်304ဘာခန့်ရှိတဲ့တံပေါင်းတွေတင်ဆောင်လာတဲ့တင်မောကိုမလ16ရက်နေ့က AA ဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့လို့အခုချိန်ထိတိဆောက်ရေးလုပ်ငန်းတွေကိုယာယီရပ်ဆိုင်ထားရတယ်လို့ချင်းမြင့်နယ်အစိုးရပြိုးရေးစုခွဲရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်။တံပေါင်းတွေမီးလောင်ပါတယ်။မီးလောင်ပြီးမီးဟတ်သွားတယ်ပေါ့နော်။အဲ့ဒါကိုဂျပန်ပညာရှင်တွေကျွန်တော်ဂျပန်ကဝယ်တာဂျပန်ကကုမ္ပဏီကဝယ်တာဆိုတော့အဲ့ဒီဟာကိုဂျပန်ပညာရှင်တွေကိုကျွန်တော်ခေါ်ပြီးမှအဲ့ဒါကိုပြန်ခိုင်မာမှုရှိမရှိငွေကိုထက်ကိုဘယ်လောက်ဆွာအကျသွားလဲဆိုတာလည်းပြန်စီစစ်ဖို့လုပ်နေပါတယ်။အဲ့တော့မိလောင်လိုက်တဲ့အတွက်သူရဲ့ခံနိုင်ဝင်တွေတော့နည်းနည်းကျသွားနေတယ်ပေါ့နော်။ဒါပေမဲ့ဒီဟာကိုပြန်သုံးလို့ရမယ်ဆိုတော့လေလိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးမှသုံးရမှာပေါ့။နောက်နေ့ကျန်ကြတော့နည်းနည်းတော့ဖြစ်ပါတယ်။အခုတော့အဲ့ဒီ PC ကိုမသုံးရဘူးဆိုတော့ခဏလိုရန်နထားတာပေါ့
။ဒါအပြင်စရာတိဆောက်ရေးအတွက်နောက်ထပ်အသုံးပြုမဲ့တံပေါင်းတွေတည်ဆောင်မှုကိုလည်းဆိုင်းငံ့ထားရပါတယ်။ကလတာမြစ်ကူးသရားဟာချင်းမြင့်နယ်တောင်ပိုင်းအတွက်အင်မရမအရေးပါတဲ့သရားတစ်ခုဖြစ်ပြီးအခုလိုပျက်စီးမှုအတွက်ဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ချင်းမြင့်နယ်အတွက်အများကြီးနစ်နာတယ်လို့ခူမီမီဒီယာကအက်ဒီတာကိုပီလာလွယ်လူးကပြောပါတယ
်ဒီတံတားကကျွန်တော်တို့ချင်းမြင့်နယ်ချင်းဆက်ချတဲ့ဒီမြို့နယ်ချင်းချင်းဆက်ချတဲ့အရေးပါတဲ့တံတားပေါ့နော်ကျွန်တော်တို့မြောက်ပိုင်းမှာကျတော့ချင်းမြင့်နယ်မှာရှိတဲ့မြို့နယ်တစ်ခုနဲ့တကားလမ်းနဲ့ပေါက်ပြီးသွားပြီဒါပေမဲ့ကျွန်တော်တို့ဒီတောင်ပိုင်းတစ်ခုမှာမတူပီနယ်ဘလောက်ဝါကိုထိတ်ထားတဲ့ဒီလမ်းကတံတားကအရေးပါဆုံးတံတားဖြစ်တယ်ဒီတံတားပြီးသွားမှလည်းကျွန်တော်တို့ဘလောက်ဝါနဲ့မတူပီလမ်းကပေါက်သွားမှာပေါ့နော်ဒီလိုအရေးကြီးတဲ့တံတားကဒီဆောင်ပန်းသူချင်းတွေကိုတို့ဖြတ်ချလိုက်တယ်ဆိုတော့အဆင်မကောင်းကြပါဘူ
းရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မတင်ကားစရာပြောင်းရွှေ့မှုတွေကြောင့်အေးအေးယူမှုတွေလောက်ရတယ်လို့ဆိုပါတယ
်မတင်ကားစရာပြောင်းရွှေ့မှုတွေလေကျွန်တော်တို့ဘက်ကနေပြီးတော့ဒါလိုအပ်တဲ့စိတ်အေးအေးယူမှုတွေလောက်ရတာ
ကလတာမြစ်ကူးသရားကိုသရားအစုအဖွဲ့စောက်လေးရေးဝန်ကြီးဌာနက2016ခုနှစ်နှစ်ကုန်ပိုင်းကနေကျပ်ငွေ29ဘီလီယံအသုံးပြုတာဝန်ယူတည်ဆောက်ပြီး59ရာခိုင်နှုန်းကျော်တည်ဆောက်မှုပြည့်စုံနေပြီဖြစ်ပါတယ်
ဆက်ပြီးတော့88မျိုးဆက်ကြောင်းသားခေါင်းဆောင်တွေနဲ့ဥဆောင်ဖွဲ့စည်းထားတဲ့ပြည်သူပါတီဟာတိုင်းသားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဖွဲ့ဖို့မူဝါဒချမှတ်ထားတယ်လို့ဆိုပါတယ်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ပူပေါင်းမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်မိကလျာမုံကစုစည်းတင်ဆက်ထားပါတယ
်ပိုင်းရင်းသားဒန်းလူညီညွတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုနှစ်ပေါင်းများစွာမဖြည့်ရှင်းနိုင်သေးတဲ့ပြဿနာတွေကြောင့်ဖြစ်ပြီးပိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မူဝါဒဆိုင်ရာဆွေးနွေးကြပြီးမဟာမိတ်ဖွဲ့လိုတယ်လို့လည်းပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကအခုလိုပြပါတယ
်။တိုင်းသားတွေနဲ့မဟာမိတ်လုပ်မယ်ဆိုတဲ့အခါမှာအခုဒါမွန်ပြည်နယ်မှာဆိုရင်မွန်ပါတီတွေပေါင်းစည်းဖို့ကြိုးစားတဲ့ကိစ္စဟာကျွန်တော်တို့အင်မတန်ကြိုးစိုးတယ်ကျွန်တော်ထောက်လဲထောက်ခံတယ်။ဆိုတော့အဲ့လိုမျိုးဖြစ်သွားပြီဆိုရင်ကျွန်တော်တို့ကအရင်ဆုံးကတော့မူဝါဒဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုတယ်။အဲ့တော့အခုလည်းကျွန်တော်တို့ဒါ UN နေပေါ့ဒါတိုင်းရင်းသားပါတီများတပ်ပေါင်းစုနဲ့ကျွန်တော်တို့ထိတွေ့ဆွေးနွေးတာတွေရှိပါတယ်။
ပိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မူဝါဒဆိုင်ရာဆွေးနွေးပြီးရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ပူးပေါင်းမှုတွေဆ
ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဥက္ကိုကိုကြီးကခုလိုဆက်ပြောသွားပါတယ်။အခြားတပါတီချင်းကျွန်တော်တို့ဆွေးနွေးကြတာတွေလည်းရှိပါတယ်။ဆိုတော့အဲ့ဒီနည်းနဲ့မူဝါဒဆိုင်ရာညှိနှိုင်းမှုတွေဆောင်ရွက်ပြီးသွားပြီဆိုရင်ရေကောက်ပွဲဆိုင်ရာမဟာမိတ်စုဖွဲ့မှုတွေကျွန်တော်ဆက်ပြီးဆောင်ရွက်သွားဖို့ရှိပါတယ်။ပြီးရင်တော့ရေကောက်ပွဲအလွန်မှာလွှတ်တော်တွင်
မဟာမိတ်စုဖွဲ့မှုတွေအကြောင်းအရာလိုက်ပူးပေါင်းဆောင်ရွက်မှုတွေကျွန်တော်ဆက်ပြီးတော့ဆောင်ရွက်သွားမှာပါ။ဒုတော်လည်းပဲအခုလိုမဟာမိတ်ဖွဲ့တဲ့နေရာမှာနိုင်ငံရေးရည်မှန်းချက်တွေကိုလည်းဆွေးနွေးဖို့လိုအပ်တယ်လို့လည်းမွန်ညွညွရေးပါတီတွေ့ဘက်တွင်ရင်မှုတဲ့နိုင်ငံရေးရည်မှန်းချက်ပါလဲ။ပါတီရဲ့မူဝါဒတွေကပါလဲ။ဘယ်အရာတွေကိုသဘောတူညီချက်ရယူရမလဲဆိုတာအများကြီးရှိတယ်။တကယ ူဆုံးဖြတ်ရလိမ့်မယ်ပေါ့
အလားတူပဲတက်ဆိုင်ရာတိုင်းရနာနိုင်ငံရေးပါတီတွေနဲ့2020ရွေးကောက်ပွဲအတွက်ဆွေးနွေးလိုတယ်လို့လည်းဝန်ပြည်နယ်ပြည်ခိုင်ဖြိုးပါတီတွင်ရင်မှုဦးဝင်းမော်ဦးကခုလိုပြောပါတယ
်ကျွန်တော်တို့ဒီပါတီကိုဥက္ကဋ္ဌကြီးလည်းကျွန်တော်လမ်းညွှန်တာဖြစ်ပါတယ်2018ဂျာဘက်ရွေးကောက်ပွဲကြီးနေတယ်ကျွန်တော်တို့73ညမှာဆင်နေတာပေါ့ဗျာဟုတ်ကဲ့တယ်3ညတိုင်းနာနေတာဖြစ်တော့ဥသာပြည့်ရဲ့နေတယ်ကျွန်တော်ပြောပြီးတော့သူတို့နဲ့ရှင်းပြနေမရှိဘူးဒါသာလည်းကအဲ့တိုင်းပဲကျွန်တော်လည်းတော့20ရွေးကောက်ပွဲမှာဒီတိုင်းလားဒီတိုင်းလားပါတီဖြစ်တိုင်းလားဒီရဲ့ဌာနတွေကိုသွားပြီးတော့ဆောင်ရွက်ဆက်ရှိ
လက်ရှိအာနာယ NLD ပါတီအနေနဲ့တိုင်းရင်းသားအရေးကင်တွယ်တဲ့နေရာမှာပြည်လည်မှုအားနည်းတဲ့အနေထားကြောင့်လာမယ့်2020ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာထောက်ခံမှုအားနည်းလာနိုင်မယ်လို့လည်းတိုင်းရင်းသားအရေးလေးလာသုံးသပ်သူတွေကဆိုပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိတ်ပုံမှန်တက်လေးလေးကိုပြည်내အစိုးရကထုတ်ပြန်ပြီးတဲ့နောက်ပိုင်းသွားလာရေးနဲ့ရောင်းဝယ်ရေးတွေမှာအားနည်းလာနေပါတယ်။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်တရာဖောက်လုပ်နေဆဲစီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဖောက်သွားဖို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ20 25 30နှစ်တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်အခုတောက်ကြနေမယ့်ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဆော့ဖီမြို့သက်ကပြောပြပေးပါမယ်ရှင
်အမေရိကန်နိုင်ငံတွေကိုတရားဝင်လာရောက်မှုတွေမရှိစေဖို့အတွက်တောင်ဘက်ကမက္ကဆီကိုနယ်စပ်ကိုချက်ချင်းပိတ်ပင်မယ်လို့ချင်းချောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကချက်တပရီနေမှာတော့ဆက်ပြီးချင်းချောက်မှုတွေမလုပ်တော့ပါဘူး။အမေရိကန်နိုင်ငံတွေကိုမူရစ်ဆွေတွေနဲ့တရားဝင်လာရောက်သူတွေကိုတားဆီးဖို့အတွက်မက္ကဆီကိုကိုအချိန်တစ်နှစ်ပေးလိုက်ပြီးမတားဆီးနိုင်ရင်တော့ကားတင်သွင်းမှုအတွက်အခွန်ကောက်ခံမှာဖြစ်ကြောင်းပြောကြားလိုက်ပါရစေ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆွယ်လှုပ်ရှားမှုမှာရုရှားနဲ့ဆက်နွယ်ပြီးတော့သူဆောင်ဆိုင်မှုရောဘတ်မော်လာရဲ့ကရဲ့အစီရင်ခံစားချက်မှာရှင့်နေချက်ဝီလျံဘာကောက်ချက်ချထားတာတဲ့သမရကိုထိခိုက်စေနိုင်တဲ့အချက်လက်တွေပါဝင်နေတယ်လို့စုံစမ်းစစ်ဆေးသူတချို့ကပြောခဲ့ကြောင်းအမေရိကန်သတင်းစာကြီးတွေမှာဖော်ပြထားပါတယ်။ရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပြီးပို့ဖို့အတွက်အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်အတွက်စိတ်ပြေရာကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်9ဦးရဲ့အင်ကာနိကထုတ်ပြန်တဲ့ပူးတွဲကြေညာချက်နဲ့ပတ်သက်ပြီးဒီကြေညာချက်ဟာအိန္ဒိယဘက်မှအမြင်မှားစရာအောင်လှုပ်ဆောင်လာဖြစ်ပြီးမှန်ကန်မှုလည်းမရှိဘူးလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကချက်သက်ပရင်းနေမှာပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်နေနဲ့ဗီယက်နမ်ကိုဒီနှစ်ထက်နောက်ထပ်လင်းရင်တစည်းထပ်ပြီးတော့တွားရောက်နောက်ထပ်လင်းရင်တင်တင်မော်တစည်းထပ်ပြီးတော့တွားရောက်စေဖို့ခွင့်ပြုမယ်လို့အမေရိကန်ဘက်ကမျှော်လင့်နေပါတယ်။
တောက်ချာနေမြန်ခင်ဗီယိုအမေရိကန်တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒန်နီယယ်စမစ်ဖြစ်ပါတယ်ရှင်တောက်ချာနေညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လို့တဲ့အစီအစဉ်တွေကိုတော့ line number 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
Thank you. This program has come to you from the Voice of America, Washington.